Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်အောက်တိုဘာလ10ရက်အင်္ဂါနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုတရိုက်ထုတ်လင်းပေးနေပါပြီ။ဒိုင်းဒိုမီတာ24 25 30နဲ့50တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်။မင်္ဂလာညချမ်းပါရှင်ကျမတင်ကီထိုက်ပါ။နိုင်ငံတိုင်းဝန်ကြီးနဲ့ညံကြီးပြိုင်မယ်ဆိုရင်သူနိုင်မယ်ဆိုတဲ့သဘောမျိုးအမေရိကန်သမ္မတကပြောဆိုလိုက်ပါတယ်။အမေရိကန်ခေတ်သစ်သမိုင်းမှာလူအသေးပြောက်အများဆုံးတနတ်သမားတဦးရဲ့ပြစ်ခတ်မှုနဲ့ဖြစ်ပွားခဲ့တာသတင်းတစ်ပတ်ကြော်လာပြီးဖြစ်ပေမဲ့ဒီလိုပြစ်ခတ်ရတဲ့အကြောင်းရင်းကိုတော့အာဏာပိုင်တို့စုံစမ်းနေကြရဆဲဖြစ်ပါတယ်။ဟိုဟမ်မင်းကြီးဖရန်စစ်ရဲ့မြန်မာနိုင်ငံခီးစဉ်အတွင်မှာတော့သမ္မတနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့အပြင်နိုင်ငံတော်တန်ကမဟာနာယကအဖွဲ့နဲ့လည်းတွေ့ဆုံမယ်လို့ဗာတီကန်နန်းတော်ကဒီကနေ့သတင်းထုတ်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုနှမ်းလောင်တဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်သတင်းတွေပြီးမှတော့ရခိုင်ပြည်နယ်လုံခြုံရေးတွေတိုးမြင့်ချထားတဲ့အကြောင်းနဲ့အတူနားဆင်ရမှာက
Cholera vaccination campaign will provide 900,000 doses of vaccine to people in newly arrived and host communities to protect against cholera.
Bangladesh ဒုက္ခသည်စခန်းကဒုက္ခသည်တွေနဲ့သူတို့ကိုလက်ခံထားတဲ့လူမှုအသိုင်းအဝိုင်းကလူတွေကိုဝင်ရောဂါကာကွယ်ဆေးထိုးပေးမယ့်အစီအစဉ်ကြောင်း UNICEF ပြောခွင့်ရ Christine Lindemann ကပြောသွားတာပါ။ပြည်စုံကိုသတင်းနဲ့ပြီးမှနားဆင်ကြရပါမယ်။ဒါ့အပြင်တနိုင်ငံလုံးပြစ်ခတ်ရဆေးဆွေးနွေးပွဲနောက်ဆုံးအခြေအနေတခါအမေရိကန်ပြည်ထောင်စု California ပြည်နယ်တော်မီလောင်မှုနောက်ဆုံးအခြေအနေတွေကိုပါနားဆင်ကြရဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိမိထိုင်တဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင
်။နိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့ညံကြီးစမ်းသပ်ပြိုင်ဆိုင်မယ်ဆိုရင်သူနိုင်မယ်ဆိုတဲ့သဘောမျိုးအမေရိကန်သမ္မတ Donald Trump ကပြောဆိုလိုက်ပါတယ်။နိုင်ငံခြားရေးဝန်ကြီး Tillerson ကသမ္မတ Trump ကိုညံနှိမ့်သူအဖြစ်ပြောတယ်ဆိုတဲ့သတင်းတွေထွက်လာပြီးနောက်မှာသမ္မတကအခုလိုပြောတာပါ။သူ့အနေနဲ့တော့ဒါကသတင်းမှအဖြစ်ယူဆထားတဲ့အကြောင်းဒါပေမဲ့တကယ်သာအဲ့လိုပြောခဲ့ယူမှန်ရင်တော့ကျွန်တော်တို့အနေနဲ့ပြန်ပြီး IQ test ညံရီစမ်းဖို့လိုပါလိမ့်မယ်။ဘယ်သူနိုင်မယ်ဆိုတာကျွန်တော်ပြောနိုင်ပါတယ်လို့သမ္မတ Trump ကတွေးဆုံမေးမြန်းခန်းမှာပြောဆိုရာကိုဒီကနေ့ Incarnate Post Magazine မှာတွေ့ရပါတယ်။လွန်ခဲ့တဲ့လပိုင်းတွေအတွင်းအမေရိကန်စစ်ဌာနချုပ် Pentagon ကစီးဝေးပွဲအတွင်းသမ္မတ Trump ရဲ့ညံရီနဲ့ပတ်သက်ပြီးနိုင်ငံတိုင်းဝန်ကြီးကနှိမ့်ချပြောဆိုခဲ့တာလို့လည်းလောလောလတ်လတ်သတင်းတွေမှာရေးသားကြပါတယ်။နိုင်ငံတိုင်းဝန်ကြီးဘက်ကတော့ဒီလိုမပြောခဲ့ဘူးလို့မငင်းပါဘူး။ဒါပေမဲ့သမ္မတ Trump အပေါ်မှာသူ့အနေနဲ့ခိုင်ခိုင်မာမာယက်တီချောင်းကိုတော့ဒီရက်ပိုင်းအတွင်းမှာပဲထပ်လောင်းအာမခံပြောကြားထားပါတယ်။သဘောထားကွဲပြားမှုတွေရှိနေတယ်လို့ပြောဆိုနေကြပေမဲ့လည်းဒီကနေ့အင်္ဂါနေ့မှာတော့သမ္မတအင်ပြူတော်နေ့လယ်စာစာပွဲမှာသမ္မတ Trump နိုင်ငံတိုင်းဝန်ကြီး Tillerson နဲ့ကာကွယ်ရေးဝန်ကြီး Jim Mattis တို့တွေ့ဆုံကြဖို့လည်းရှိနေတာပါ။ဒီကနေ့အင်္ဂါနေ့မှာပဲသမ္မတ Trump ကအမေရိကန်နိုင်ငံသားဆက်ဆံရေးမှာအရေးပါတဲ့အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဥက္ကဋ္ဌလွှတ်တော်မှာ Bob Corker ကိုလည်းထပ်ပြီးတော့ပုတ်ခတ်ပြောဆိုခဲ့ပါတယ်ရှင်
။အမေရိကန်ပြည်ထောင်စုအနောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်ကနေရာပေါင်း12ခုထက်မနည်းမှာလောင်ကျွမ်းနေတဲ့တော်မီကြီးကိုမိသက်သမားတွေအပြင်းထန်ကြိုးစားငြိမ်သက်နေပါတယ်။တော်မီကြောင့်လူပေါင်း10ဦးထက်မနည်းသေဆုံးပြီးတော့ထောင်ထဲချီတဲ့လူတွေလည်းပေးလို့ရရွှေ့ပြောင်းသွားတာပါ။လူနေအိမ်နေစီပွားရေးလုံခြုံရေးအဖွဲ့1500ထက်မနည်းမိထဲပါသွားခဲ့တယ်လို့ပြည်내မိသက်အရာရှိတွေကတင်းနှင်းလာနေမှာခံမှန်းထားတာပါ။မိခိုးငွေတွေရှူမိတဲ့လူအများစုပါတဲ့လူနာပေါင်း100ထက်မနည်းကုသပေးခဲ့ရတယ်လို့ဆေးရုံကပြောပါတယ်။မိပေးကြောင့်သေဆုံးသူအရေအတွက်တိုးလာမယ်လို့ခံမှန်းရပါတယ်။မိစတင်လောင်ကျွမ်းရတဲ့အကြောင်းရင်းကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒါပေမဲ့လည်းကယ်လီဖိုးနီးယားပြည်နယ်မှာဒီရာသီရောက်တိုင်းတော်မီလောင်ကျွမ်းလည်းရှိသလိုလှေပြင်းတိုက်ခတ်မှုကြောင့်၆တိုးတဲ့နေရာတွေမှာခက်မြန်များမိကူသွားသတာပါ။ပြည်내အုပ်ချုပ်ရေးမှူး Jerry Brown ကစပစ်ချန်တွင်နဲ့နာမည်ကျော်ဝိုင်းရဲ့ထုတ်လုပ်တဲ့လုပ်ငန်းတွေရှိရာနပါစနိုမာနဲ့ယူဘာခန်တွေမှာအရေးပေါ်အခြေအနေထုတ်ပြန်ထားပါတယ်
။အမေရိကန်ပြည်ထောင်စု Las Vegas မြို့မှာတနတ်သမား Stephen Petrow ရဲ့လက်ချက်နဲ့လူ58ဦးသေဆုံးလူ900နီးပါးဒဏ်ရာရခဲ့ပြီးသတင်းတစ်ပတ်ကျော်ကြာလာပြီးမြဲတိုက်ခိုက်ခဲ့တဲ့အကြောင်းရင်းကိုတော့မသိရသေးပါဘူး။ဘာကြောင့်ဖြစ်ခဲ့ရလဲဆိုတာကိုအဓိကဦးစားပေးဖော်ထုတ်နေစေဖြစ်တယ်လို့စုံစမ်းစစ်ဆေးသူတွေကပြောပါတယ်။တနတ်သမား Petrow ကပြစ်ခတ်မှုဖြစ်စေခဲ့တဲ့သူ့လုပ်ရက်တွေကိုဖုံးကွယ်ထားခဲ့တာကြောင့်ဖော်ထုတ်ဖို့ပို့ပြီးတော့ခက်ခဲစေတယ်လို့လဲ မြို့တော်ရဲတပ်ဖွဲ့အကြီးအကဲဂျိုးလွန်ဘာဒိုကမနစ်တနင်္လာနေ့တုန်းကသတင်းထုတ်တီကိုပြောပါတယ်ဒေသဆိုင်ရာရဲတပ်ဖွဲ့ကပြည်တော်စုစုံစမ်းစစ်ဆေးရေးဘျူရိုနောက်ဆေးလေအရဲနဲ့လက်နက်ဆိုင်ရာဘျူရိုတို့နဲ့ပူးပေါင်းပြီးစုံစမ်းစစ်ဆေးနေပါတယ်တနတ်သမားဘက်တို့ရဲ့လှုပ်ရှားမှုတွေတိုက်ခိုက်ဖို့စီစဉ်နေတဲ့ကာလအတွင်းကအဆက်အသွယ်တွေတနတ်တွေဝယ်ယူခဲ့တာတွေနဲ့ပတ်သက်ပြီးလဲတနတ်သမားရဲ့ညီကိုတွေတဲကတအူးနဲ့သူ့ရဲ့ရည်စားဖြစ်သူတို့ကိုလည်းစုံစမ်းစစ်ဆေးသူတွေကမေးမြန်းနေကြပါတယ်ကိဒါဖြော်ပြပွဲကြီးစုနေသူတွေကိုတနတ်သမားပြစ်ခတ်ခဲ့ရာမန္တလေးဘေးဟိုတယ်အခန်းတွင်းကနေလဲတနတ်23လက်ရှာဖွေတွေ့ရှိခဲ့တယ်လို့အာနာပိုင်တို့ကပြောဆိုထားတာပါတနတ်သမားကသူ့ကားထဲမှာလဲဖောက်ခွဲပစ္စည်းတွေဖြစ်အောင်ပေါက်ဆက်နိုင်တဲ့ပစ္စည်းတွေတင်ထားသလိုသူ့ရဲ့ဟိုတယ်ခန်းတွင်းမှာလဲတကူရည်သုံးကာကွယ်ရေးပစ္စည်းကိရိယာတွေတွေ့ရတယ်လို့မြို့တော်ရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်တိုက်ခိုက်မှုကိုအနာပိုင်တို့တုံ့ပြန်ကင်တွယ်ချိန်မှာတနတ်သမားကထွက်ပြေးဖို့အစီအစဉ်ရှိခဲ့တယ်လို့လဲရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်။နောက်ထပ်တနတ်သမားတယောက်ထပ်ပါသေးသလားဆိုတာကိုရောနောက်တနတ်သမားဘက်တော့ကအကြမ်းဖက်ဝါဒီအဖွဲ့ဒါမှမဟုတ်လဲအကြမ်းဖက်ဝါဒနဲ့ဆက်နွယ်မှုဆိုင်ရာအထောက်အထားတွေလဲအခုချိန်ထိတော့အနာပိုင်တို့မတွေ့ရသေးပါဘူးရှင်။
စပိန်နိုင်ငံကတလိုနီးယားဒေသကောင်းဆောင်ဟာဒေသလွှတ်တော်အမတ်တွေကိုအင်္ဂါနေ့မှာစကားပြောဆိုဖို့ရှိပါတယ်။ခွဲထွက်ရေးကိုတစ်ဖက်သားကြီးညာဖို့ကက်တလန်လွှတ်တော်အမတ်တွေထောက်ခံမဲ့ပြမကိုစပိန်ဘူအစိုးရဖက်ကစိုးရိမ်နေတာပါ။ကက်တလန်ကောင်းဆောင်ကောလ်စ်ဘွိတ်မွန်ကတော့အင်္ဂါနေ့မှာလွှတ်တော်ကိုဘာပြောမလဲဆိုတာကြိုတင်ထုတ်ပြောမထားပါဘူး။ဒီကိစ္စနဲ့ပတ်သက်ပြီးတော့တိုးလာနေတဲ့တင်မာမှုတွေရောသွားအောင်ကက်တလန်ကောင်းဆောင်တွေဖက်ကလက်လျှော့လိုက်ဖို့ပြည်တွင်းပြပနိုင်ငံရေးကောင်းဆောင်တွေကတိုက်တွန်းနေတာပါ။ပါစီလိုနာမြို့တော်ဝန်ကလည်းဒီလိုရဟာလူမှုအသိုက်အဝန်းရဲ့စီလုံးညံ့ညွတ်မှုကိုထိခိုက်လာနိုင်တယ်ဆိုပြီးစန့်ကျင်ပြောဆိုသွားပါတယ်။ကက်တလန်ဒေသလွတ်လပ်ရေးကြေညာဖို့ကြိုးပမ်းချက်ကိုလက်လျှော့လိုက်ဖို့စပိန်အထက်ကအတိုက်ခံဆိုရှယ်လစ်ကောင်းဆောင်ပက်ဒရိုဆန်နစ်ကလည်းတိုက်တွန်းခဲ့တာပါ။ဥပဒေကြောင်းအရအုပ်ချုပ်တဲ့နေရာမှာအပြစ်အဝါလွတ်လပ်ရေးကြေညာတဲ့လုပ်ရမျိုးအတွက်နေရာမရှိဘူးလို့လည်းသူကပြောပါတယ်။ဂျာမနီနဲ့ပြင်တဲ့နိုင်ငံတို့ကလည်းတနင်္လာနေ့ကခွဲထွက်ရေးအပေါ်စန့်ကျင်ပြောဆိုခဲ့တာပါ။စပိန်နိုင်ငံစီလုံးရေးကိုအပြစ်အဝါထောက်ခံကြောင်းနဲ့တွေ့ဆုံဆွေးနွေးကြဖို့တိုက်တွန်းကြောင်းဂျမန်ဝန်ကြီးချုပ်အန်ဂလာမာကဲရဲ့ပြောခွင့်ရသူကဆိုပါတယ်။ပြင်သစ်နိုင်ငံကလည်းကက်တလိုနီးယားလွတ်လပ်ရေးကြေညာချက်ကိုအတိအမှတ်ပြုမှာမဟုတ်ဘူးလို့ပြောပါတယ
်။ VOA American သံညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00နာရီကနေ10:00နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါရခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရိုမန်ကက်သလစ်ခရစ်ယာန်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်မြန်မာနိုင်ငံကိုလာမဲ့နိုဝင်ဘာလ28ရက်နေ့ကနေစတင်မဲ့3ရက်ကြာခီးစဉ်အတွင်းမှာတော့သမ္မတဦးထင်ကျော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့နိုင်ငံခြားရေးဝန်ကြီးဒေါက်တာဆန်းစုကြည်တို့နဲ့နေပြည်တော်မှာတီးခြားစီတွေ့ဆုံမှာဖြစ်ပါတယ်။ဒီနောက်နိုဝင်ဘာလ29ရက်နေ့မှာတော့ရန်ကုန်မြို့သီရိမင်္ဂလာကပ္ပအေးကုန်းမြေမှာနိုင်ငံတော်အတန်းကမဟာနာယကအဖွဲ့နဲ့တီးတန့်တွေ့ဆုံပြီးစိန့်မေရီဘုရားကျောင်းမှာတော့ခရစ်ယာန်ဂိုင်းအိုဆရာတော်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။အဲ့ဒီနေ့မှာပဲရန်ကုန်မြို့ကြိုက်တဆန်ခွင်းမှာလူမှုစုတောင်းပွဲကိုကျင်းပမှာဖြစ်ပြီးခရီးစဉ်နောက်ဆုံးနေ့နိုဝင်ဘာလ30ရက်နေ့မှာတော့လူငယ်တွေနဲ့စိန့်မေရီဘုရားကျောင်းမှာတွေ့ဆုံမယ်လို့ဗာတီကန်နန်းတော်ကဒီကနေ့ထုတ်ပြန်ပါတယ်။ပိုဟမ်မင်းကြီးဖရန်စစ်ရဲ့အခုမြန်မာနိုင်ငံခရီးစဉ်ကခရီးရန်ပိုယမ်းမင်းကြီးတပားရဲ့ပထမဆုံးသောမြန်မာနိုင်ငံခီးစဉ်လည်းဖြစ်ပါတယ်။မြန်မာခီးစဉ်ပြီးမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်လက်သွားရောက်မှာဖြစ်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံစလုံးမှာရိုဟင်ဂျာမွတ်စလင်အရေးအခက်ကြုံနေရချိန်မှာပဲပိုယမ်းမင်းကြီးရဲ့ခီးစဉ်ထွက်ပေါ်လာတာဖြစ်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေအရေးမြန်မာဘက်ကကင်တွယ်မှုအပေါ်မှာတော့နိုင်ငံတကာကပြစ်တင်ဝေဖန်နေကြတာလည်းဖြစ်ပါတယ်ရှင်။
တားမြစ်ကုန်ပစ္စည်းတွေကိုမြောက်ကိုရီးယားနိုင်ငံနဲ့အတော်အပြန်အတင်းပို့လုပ်နေတဲ့ကုန်တင်မော်လေဆင်ကိုကမ္ဘာပေါ်ကစိတ်ကမ်းပင်နေရာမှာမှဆက်ကပ်ခွင့်မပြုဖို့ကုလသမဂ္ဂကပိတ်ပင်လိုက်ပါတယ်။အများဝိုင်းပယ်တာခံထားရတဲ့မြောက်ကိုရီးယားအစိုးရအပေါ်နိုင်ငံတကာကချမှတ်ထားတဲ့တန်ခတ်ပိတ်ဆို့အရေးယူမှုတွေကိုစောင့်ကြည့်စစ်ဆေးတဲ့ကုလသမဂ္ဂကော်မတီအကြီးအကဲ Hugh Griffith ကနယူးယောက်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပိတ်ပင်လိုက်တဲ့အကြောင်းသတင်းလာနေကကြေညာသွားတာပါ။ဒီတားမြစ်ချက်ဟာပြီးခဲ့တဲ့ကြာရပတင်းကစပြီးတော့အသက်ဝင်သွားတာဖြစ်တယ်လို့လည်းသူကဆိုပါတယ်။ရေချောင်းသွားလာမှုဆိုင်ရာအချက်အလက်တွေရအခုတားမြစ်လိုက်တဲ့တင်မော်တွေကတော့အရှေ့အာဖရိကကျွန်းနိုင်ငံကွန်မိုရိုးစ်မှာမှတ်ပုံတင်ထားတဲ့ Petra 8, Caribbean ပင်လယ်ထဲက Saint Kitts and Nevis ကျွန်းနိုင်ငံမှာမှတ်ပုံတင်ထားတဲ့ Hill Fund 6 မြောက်ကိုရီးယားပိုင်တုံဆန်အမတ်နှင့်တင်မောနဲ့နောက်တစ်စင်းကတော့ဘင်နင်ဂမားမှာမှတ်ပုံတင်မထားတဲ့ဂျိုရှန်ဆိုတဲ့တင်မောတွေဖြစ်ပါတယ်မြောက်ကိုရီးယားနိုင်ငံရဲ့ဒုံးကျည်စံသပ်ပြလုံမှုတွေကိုတန်ခါအရေးယူတဲ့အနေနဲ့မြောက်ကိုရီးယားရဲ့ကြောင်မီသွေးတန်ခဲနယ်ရေထွက်ကုန်ပစ္စည်းတွေတင်မောမှုအပေါ်ပိတ်ပင်တားမြစ်ချက်တစ်ခုကိုကုလသမဂ္ဂလုံခြုံရေးကောင်စီကဩဂုတ်လမှာအတည်ပြုပြဋ္ဌာန်းခဲ့တာပါအခုနောက်ဆုံးချမှတ်လိုက်တဲ့တန်ခါပိတ်ဆို့မှုတွေကိုတော့မြောက်ကိုရီးယားက6ကြိမ်မြောက်နျူကလ ியர் စံသပ်မှုလုပ်ပြီးတဲ့နောက်ပြီးခဲ့တဲ့စက်တင်ဘာလကပဲချမှတ်လိုက်တာဖြစ်ပါတယ်
အကျဉ်းသားတွေထံကဖြောင်းချက်ရဖို့အတွက်ရဝန္ဒါစစ်သားတွေကနှိပ်စက်ညှဉ်းပန်းရိုက်နှက်တာတွေလျှက်စစ်ရှော့တိုက်တာတွေနောက်အသက်အန္တရာယ်ချင်းချောက်မှုတွေကိုလက်ဆွဲကျစ်သုံးခဲ့တယ်လို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီး HRW ကပြောဆိုလိုက်ပါတယ်ရဝန္ဒါစစ်တပ်ထိန်းသိမ်းရေးစခန်းတွေမှာ2010နဲ့2016ခုနှစ်ကြားတရားမဝင်ဖမ်းဆီးခံရမှုအတီးပြုတ်ထားသူ104ဦးရဲ့အကြောင်းကိုနယူးယောက်အခြေစိုက် HRW အဖွဲ့ကြီးကစာမျက်နှာ62မျက်နှာပါအစီရင်ခံစာအဖြစ်ဒီကနေ့အင်္ဂါနေ့မှာထုတ်ပြန်တာဖြစ်ပါတယ်။ဖမ်းဆီးခံရသူအများအပြားကတော့ကွန်ဂိုမှာအခြေစိုက်တဲ့ရဝန္ဒါဟူတူလက်နက်ကိုင်တပ်ဖွဲ့အများစုပါဝင်တဲ့ရဝန္ဒါလွတ်မြောက်ရေးဒီမိုကရက်တပ်ဖွဲ့ဝင်တွေဒါမှမဟုတ်လေဒီတပ်ဖွဲ့အတွက်အလုံးလုံးသူတွေဆိုတဲ့တန်တရားနဲ့ဖမ်းခံရတာဖြစ်ပါတယ်။ဒီအဖွဲ့ဝင်တချို့က1994ခုနှစ်လူမျိုးရုံးတပ်ဖြတ်မှုမှာပါဝင်ခဲ့ကြတယ်လို့တန်တရာရှိခံထားရတာလည်းဖြစ်ပါတယ်။ဖန်ခံရသူအများအပြားကတော့နှိပ်စက်တာတွေမခံနိုင်တော့လို့အသက်ခံရတော့မှာပဲဆိုတဲ့စိုးရိမ်ချက်တွေကြောင့်မမှန်မကန်ဖြောင့်ချက်တွေကိုလက်မှတ်ထိုးပေးခဲ့ရတယ်လို့ HRW စုံစမ်းစစ်ဆေးရေးမှုတွေကိုပြောဆိုခဲ့ကြပါတယ်။စနစ်တကျနှိပ်စက်မှုတွေနဲ့ပတ်သက်ပြီးနှိပ်စက်ခံရသူတွေရဲ့တိုင်ကြားချက်တွေကိုလည်းအစိုးရရှေ့နေတွေတရားသူကြီးတွေကလစ်လျူရှုခဲ့ကြတယ်လို့လည်းအစင်ခန်းစာမှာဖော်ပြပါတယ်။တကယ်တမ်းဖမ်းဆီးနှိပ်စက်ခံရသူအရေအတွက်ကတော့အခုအတီးပြုတ်ထားတဲ့အရေအတွက်ထက်ပိုများမယ်လို့လည်း HRW ကပြောဆိုထားပါတယ်ရှင်။
ကင်ညာနိုင်ငံကအိန္ဒိယသမုဒ္ဒရာကန်ယိုရန်ဖက်မှာမွန်ဘာစာနေပညာတက္ကသိုလ်ကျောင်းသားတွေလိုက်ပါလာတဲ့ကာတန်းအင်္ဂါနေ့ကချုံခိုတက်ခတ်ခံရတဲ့အတွက်ဝန်ထမ်းတွေဦးသေးဆုံးသွားပါတယ်။ဘတ်စကာဒဇင်ထက်ကနေတတသမားတွေခုံထွက်လာပြီးတနက်တွင်နဲ့ပြစ်ခတ်ခဲ့တာပါ။တက်ခံရတဲ့တက္ကသိုလ်ကကျောင်းသားတွေနဲ့ဝန်ထမ်းတွေကိုတက္ကသိုလ်ကျောင်းဝင်းထဲပြောင်းရွှေ့နေရချသာပေးတယ်လို့ဒေသရဲအရာရှိချုပ်လယ်ရီကိတ်စ်ကပြောပါတယ်။ကားကိုလိုက်ပါဆောင်းလျှောက်ပေးတဲ့ရဲအရာရှိနှုတ်နဲ့ကားဆရာသူတို့လည်းတက်ခတ်မှုတွင်ထိခိုက်ဒဏ်ရာရသွားပါတယ်။တနတ်သမားတွေဘသူဘွားဖြစ်တယ်ဆိုတာမသိရသေးပေမဲ့အယ်ရှာဘပ်စစ်သွေးကြွားရည်နဲ့ပတ်သက်မှုရှိမယ်ဆိုပြီးရဲချုပ်ဂိတ်ကတန်ရာရှိနေတာပါ။ကင်ညာနိုင်ငံကန်ယူနာတလျှောက်လက်တလောနှစ်တွေမှာအစ္စလာမစ်စစ်သွေးကြွားရည်တက်ခတ်မှုတွေလုပ်လို့ရှိပါတယ်။2015ဧပြီလတုန်းကလည်းကင်ညာနိုင်ငံအရှေ့ပိုင်းကဂရီစာတက္ကသိုလ်ကိုအယ်ရှာဘပ်စစ်သွေးကြွားရည်ဝင်တိုက်ခဲ့တဲ့အတွက်ကျောင်းသား148ဦးသေဆုံးခဲ့ပါသေးတယ်။
ထိုင်းနိုင်ငံမှာတော့လာမယ့်2018ခုနှစ်နိုဝင်ဘာလမှာရွေးကောက်ပွဲတွေကျင်းပမယ်လို့စစ်ဆိုးရအကြီးအကဲကကတိပြုလိုက်ပါတယ်။ဆီယနာသိမ့်ပြီးသုံးမိကျော်ကာလကိုရောက်ရှိလာချိန်မှာပဲအခုလိုပြောဆိုတာပါ။နောက်နှစ်အတွင်းမှာရွေးကောက်ပွဲကျင်းပမယ်ရဲ့အတိအကျကိုကြေညာမယ်လို့ထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချာကသတင်းထောက်တွေကိုဒီကနေ့ပြောပါတယ်။2018ခုနှစ်ဇွန်လလောက်မှာရွေးကောက်ပွဲရက်ကိုကြေညာပြီးနိုဝင်ဘာလလောက်မှာကျင်းပမယ်လို့ဝန်ကြီးချုပ်ကပြောတာပါ။ထိုင်းနိုင်ငံမှာ2014ခုနှစ်ဆီယနာသိမ်းခဲ့တာဖြစ်ပြီးအမျိုးသားလုံခြုံရေးနောက်ရွေးကောက်ပွဲဆိုင်ရာဥပဒေတွေပြဋ္ဌာန်းဖို့လိုအပ်ချက်တွေကိုအကြောင်းပြပြီးထိုင်းစစ်အစိုးရကသူတို့သတ်မှတ်ထားတဲ့ရွေးကောက်ပွဲအတွက်အချိန်ကာလသတ်မှတ်ချက်ကိုအချိန်ကြိမ်ဆိုင်းငံ့ခဲ့တာလည်းဖြစ်ပါတယ်ရှင
်နောက်ဆုံးရသတင်းတွေကိုမတ်သိမ်းကြီးထိုင်းနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါရှင်။အခုတော့သတင်းဆောင်ပါတွေကိုစက်တိုက်တင်ပြပေးပါမယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခွားတွေကြောင့်အိမ်ရင်းချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုလူပေါင်းတောင်းနဲ့ချီထပ်မံထွက်ပြေးလာတဲ့ဆိုတဲ့သတင်းတွေကြောင့်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကြားစိုးရိမ်တဲ့တွေထွက်ပေါ်လာနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေပြီးသားတိမ့်နဲ့ချီတဲ့ဒုက္ခတွေအတွက်ကျန်းမာရေးအပါအဝင်အရေးပေါ်အကူအညီတွေလိုအပ်ကြောင်းပြောဆိုနေချိန်မှာပဲနောက်ထပ်ထွက်ပြေးသူတွေရှိနေတဲ့သတင်းတွေထွက်ပေါ်လာနေတာပါပြည်စုံကိုတော့နန်းလောင်ကတင်ပြပေးမှာဖြစ်ပါရဲ့ရှင်
မြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်တစ်တောင်းတစ်ထောင်မနေတော့ကပဲရုတ်တရက်ရောက်လာတဲ့ဆိုတဲ့သတင်းတွေကြောင့်စိုးရင်ကြရတဲ့ကြော့ပြန်ဖြစ်လာရတဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ပြောခွင့်ရသူ Adrian Edwards ကဂျနီဗာမြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအင်္ဂါနေ့ကပြောဆိုလိုက်ပါတယ
် We're back in a situation of full alert as far as influxes are concerned it is a big increase to see 11,000 we have had big numbers coming across by the day over the 6 weeks of this emergency so we're back up to some of those
ဒုက္ခသည်တွေအခုလိုအစုလိုက်လုံလိုက်ဝင်ရောက်လာတဲ့အတွက်အခြေအနေတွေဟာလုံးဝစိုးရိမ်ရတဲ့အနေအထားကိုပြန်ရောက်သွားပါတယ်လူပေါင်း1,000ဆိုတာတိတ်များတဲ့ပမာဏပါပြီးခဲ့တဲ့သတင်း6ပတ်လောက်ကအရေးပေါ်အခြေအနေတွေဖြစ်ပွားခဲ့တဲ့အချိန်တုန်းကသာဒုက္ခသည်တွေအခုလိုအစုလိုက်ပြုံလိုက်ဝင်ရောက်ခဲ့တာပါ ဒါကြောင့်အဲ့ဒီလိုစိုးရင်ရတဲ့အခြေအနေကိုအခုပြန်ရောက်သွားတယ်လို့ဆိုရမှာပါ။နောက်ပြီးတော့ထပ်ရောက်လာမယ့်လူတွေအတွက်လည်းကြိုတင်ပြင်ဆင်ထားရပါမယ်။နေဆက်ဖြတ်ပြီးရောက်လာတဲ့သူတွေထဲမှာဒဏ်ရာရထားတဲ့လူတွေစိုးရင်ကြောက်လန့်နေတဲ့သူတွေပါလာတာကိုလည်းကျွန်တော်တို့တွေ့ခဲ့ရပါတယ်
။ဩဂုတ်လ25ရက်နေ့မှာ ARSA အစွန်းရောက်အုပ်စုကလုံခြုံရေးကင်းစကန်းတွေကိုတိုက်ခိုက်ခဲ့ပြီးနောက်ဆက်တွဲစစ်တပ်ရဲ့စစ်စင်ရေးတွေအတွင်းလူအခွင့်ရေးချိုးဖောက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုလူပေါင်း300,000ချီထွက်ပြေးနေရတယ်လို့နိုင်ငံတကာနဲ့လူအခွင့်ရေးအဖွဲ့တွေကစွပ်စွဲထားကြတာပါ။ထွက်ပြေးလာသူပေါင်းတန်းဝက်ကျော်ရှိနေပြီလို့လည်း UNHCR ကခန့်မှန်းထားပြီးရှီခိုင်မီနယ်မြောက်ပိုင်းကအများစုဖြစ်တယ်လို့ယုံကြည်ထားတာပါ။
The short answer is we don't know at the moment what's driving this. Some of these people have fled their homes.
ဒုက္ခသည်များပြားခုလိုရောက်လာတဲ့အကြောင်းရင်းကိုကျွန်တော်တို့မသိပါဘူး။တချို့လူတွေကတော့လူငယ်ရဲ့ရက်တွေကလေးကအင်္ဂါထွက်ပြီးငယ်ဆက်ဘက်ကိုဥတည်လျှောက်လာပြီးတော့တချို့ဆိုရင်ထွက်လာတာနှစ်ပတ်လောက်တောင်ရှိပြီလို့ပြောပါတယ်
။ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာတိမ့်နေချီတဲ့ရိုဟင်ဂျာတွေအတွက်ကာလဝမ်းရောဂါကူးစက်ပြန့်နှံ့မဲ့အန္တရာယ်ကိုကာကွယ်ဖို့ကာကွယ်ဆေးတိုက်ကြွတဲ့လုပ်ငန်းစဉ်ကိုအင်္ဂါနေ့မှာကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ဘင်္ဂလားဒေ့ရှ်ကျန်းမာရေးဌာနတို့ကစတင်လိုက်ကြပါတယ်။ပြခဲ့တဲ့သတင်းပတ်ထဲမှာပဲဝမ်ပြက်ဝမ်ရှော့ဖြစ်သူနှုတ်ထတသောင်းကျော်တွေ့ရှိခဲ့ရပြီးတဲ့နောက်မှာပဲကာကွယ်ဆေးတိုက်ကြွေးအစီအစဉ်တွေကိုစတင်နေတာဖြစ်ကြောင်းကုလသမဂ္ဂကလေးငယ်များအရေးပေါ်ရန်ပုံငွေအဖွဲ့ UNICEF ပြောခွင့်ရသူ Christian Lynn Meyer ကပြောပါတယ
် This all cholera vaccination campaign will provide 900,000 doses of vaccine to people in newly arrived
ကာလဝမ်ရောဂါကာကွယ်ဆေးကုသရန်ဒုက္ခသည်တွေကိုရောသူတို့လက်ခံထားတဲ့လူမှုအသိုင်းအဝိုင်းမှာပါရောဂါကူးစက်ပြန့်ပေါင်းမှုမရှိအောင်ပြည့်ရသွားမှာဖြစ်ပါလေဒီယောဂါဟာလူတွေသိပြီးထူထပ်တဲ့နေရာတွေတောက်သုံးရည်နဲ့မိလာစနစ်ကောင်းကောင်းမရှိတဲ့နေရာတွေမှာဖြစ်ပွားတတ်ပါလေ
ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ရိုဟင်ဂျာမွတ်စလင်၈သိန်းကျော်ကိုထားဖို့အတွက်ကမ္ဘာအကြီးဆုံးဒုက္ခသည်စခန်းတည်ဆောက်ရေးဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အစီအစဉ်ဟာအနေရကြီးတယ်လို့လဲကုလသမဂ္ဂအပအဝင်အကူအညီပေးရေးအေဂျင်စီတွေကသတိပေးနေကြတာပါသိမ့်နေချီတဲ့လူတွေကိုတနေရာထဲမှာစုပြုံထားတာဟာယောဂါကူးစက်ဖို့အခွင့်အလမ်းနဲ့မိဘလိုမတော်တဆဖြစ်နိုင်တဲ့အန္တရာယ်ရှိကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်ရောဘတ်ဝတ်ကင်းစ်ကပြောဆိုထားတာဖြစ်ပါရဲ့ရှင်
နယ်လောင်တင်ပြခဲ့တာဖြစ်ပါတယ်ရှင်တစ်ဆက်ထဲမှာပဲ ARS ခေါ်အကျန်းဖက်အဖွဲ့စည်းရဲ့တလကြာပြေခရဆယ်ရေးကြေညာချက်ရက်စစ်သွားချိန်မှာနေဆက်ဒေတာမှာအကျန်းဖက်သမားတွေရောက်ရှိနေတဲ့တဲ့တွေထွက်ပေါ်နေတယ်လို့အာနာပိုင်အဖွဲ့စည်းတွေဘက်ကလည်းရခိုင်ပြည်နယ်ရဲ့လုံခြုံရေးကိုတွန်းမြင့်ထားပါတယ်။မောင်တော်မြို့ခံတချို့ကတော့လုံခြုံရေးတွန်းမြင့်ထားတာကြောင့်အရင်ကထက်စာရင်ပူပန်မှုတိတ်မရှိကြောင်းပြောပါတယ်။ဒီတဲ့ပြည့်စုံကိုတော့ VOA မြန်မာပိုင်းရဲ့တဲ့တော်ကိုမိုးစောကတဲ့ပြေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ ARSA ခေါ်အကြံဖက်ဖွဲ့ဟာဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းဒေသကလုံခြုံရေးစခန်း30လောက်ကိုတပြိုင်တည်းဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်စက်တင်ဘာလ10ရက်နေ့မှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်ရေးအတွက်တလားကြာပြစ်ခတ်ရက်စဲကြောင့်ကြေညာခဲ့ပါတယ်။ဒီလိုကြေညာပြီးတလားပြည့်ချိန်မှာအကြံဖက်သမားတွေကထပ်မံဝင်ရောက်တိုက်ခိုက်မယ်ဆိုတဲ့သတင်းတွေထွက်ပေါ်လာသလိုဒေသခံပြည်သူတချို့ကလည်းစိုးရိမ်နေတာတွေရှိခဲ့ပါတယ်။ရခိုင်ပြည်နယ်ရဲမှုကြီးအောင်မြတ်မိုးကလက်ရှိထွက်ပေါ်နေတဲ့သတင်းတွေကိုအတိမပြုနိုင်သေးကြောင်းနဲ့လုံခြုံရေးအခြေအနေကိုတွေးမြင်ထားကြောင်းပြောပါတယ
်။ဒီကြည့်လို့မရတဲ့နေရာတော့ဒီနေဆက်မှာသူရောက်ရှိနေပြီးကဲမဲကိုစောင့်နေတယ်ဆိုတဲ့ဟာမျိုးလေးတော့ကြားရတယ်ခင်ဗျ။ဆိုတော့ဒီပြည်မှာတော့ရောက်တယ်မရဘူးဆိုတော့ဒီကြည့်လို့မရဘူးခင်ဗျ။လုံခြုံရေးကတော့ကျွန်တော်တို့ကတော့ဟိုပုံမှန်နဲ့ပို့ပြီးတော့အဆင့်မြင့်တော့ဆောင်ရွက်နေပါတယ်ဒီရခိုင်ပြည်နယ်မျိုးကြီးဒီအားလုံးမှာစစ်တေမျိုးအပါအဝင်အလုံးစခွန်မျိုးလည်းရှိတာပေါ့။ AI မျိုးကြီးကတော့ဒီတော့ဒီလက်ကင်းနေရက်ကင်းနေစောင့်ကြည့်ကင်းနေဒါတွေကတော့တွုံးမြင့်ကိုဆောင်ရွက်နေပါတယ်။ဒီဝင်မျိုးတွေရှားဖွေးတာတွေရောပိတ်ဆို့တာတွေ
အကျန်းဖက်တိုက်ခိုက်တာတွေအများဆုံးဖြစ်ပွားခဲ့တဲ့မောင်းတော်နဲ့ဗုဒ္ဓတော်မျိုးနယ်အတွင်းကလုံခြုံရေးဆောင်ရွက်နေတဲ့အခြေအနေကိုလည်းအခုလိုပြောပါတဲ့
။မောင်းတော်ဒေသမှာတော့နေရာဆောင်ရတဲ့ဘက်ရှိပါတယ်။သူကတော့သူစမ်းမထားတဲ့နေမြေအတွင်းမှာစမ်းမနဲ့ပူပေါင်းလို့ဆောင်ရွက်တာရှိတယ်။ဒါသူရဲကြီးပဲတက်ဆောင်ရတာရှိတယ်ဒီဒီတော့မြို့ပေါ်မောင်းတော့မြို့ပေါ်ကျတော့လေဒီခရိုင်ရက်တက်ဖွဲ့ပေါ့လင်းငင်ခရိုင်ရက်တက်ဖွဲ့ရှိတယ်ဒါရီကသူတတ်မှတ်ထားတဲ့ area လိုက်တယ်လို့မျိုးရည်ဆောင်ရတဲ့ရှိပါရဲ့
မောင်းတော့မြို့နယ်ကပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းလာစိန်ကတော့လက်ရှိလုံခြုံရေးအခြေအနေအရသိဆိုးရင်စရာမရှိကြောင်းပြောပါတယ
်လုံခြုံမှာတော့သူတို့ဒီနေသားဆောင်ကလည်းသူတာဝန်နဲ့သူတို့အနေနဲ့သူကမနက်ငယ်ရက်တက်ဖွဲ့ဒီတက်ကသူဆိုင်ရဆိုင်ကိုလင်းငင်နေတဲ့သူကလည်းသူဟောအခုကိုယ်ကနေပတ်သက်ပြီးတော့လူလုံးလုံးဆိုတာလည်းမီဒီယာလောက်ကပဲဝင်လာချင်ပါတော့လူကြီးစားအပြင်ဒီလိုမျိုးပတ်မှုရှိနေတယ်ဒီလိုမျိုးကိုသိနိုင်တယ်ဆိုတော့ဒီလိုလေစဉ်းစားနေကြတော့ဘာလို့သူငါတို့ကတော့ဒီမှာရှိတဲ့တိုင်းတိုင်းနဲ့ကိုယ်လည်းနိုင်ငံဝင်နေစူပေါ်ပြီးတော့အင်္ဂါများလိုက်အရင်နဲ့ဆိုင်တော့ငါတို့တိတ်ကြစိုးရတော့မရှိဘူးလို့ထင
်မောင်တော်မျိုးမြောက်ဖက်ငခုရကျေးရွာမှာနေထိုင်နေသူတူဦးကတော့သူတို့ဘက်မှာအခြေအနေဟာအေးအေးဆေးဆေးရှိကြောင်းပြောပါတယ်
ပုံမှန်ပါပဲခင်ဗျာ။ဟိုဟာမျိုးတွေအယူထွေးတော့တို့မြင်ချထားပါတော့အမျိုးတော့မတွေ့ရပါဘူးခင်ဗျာ။နောက်ဘုံလုံးတော့ဟိုတွားလာနေကြတာပါခင်ဗျာ။ဟိုလောလောဆယ်တော့ဟိုဒီဟိုဟာပို့ခုနနေမှာဟိုလူကြီးတွေလာတော့တော့ရှိတယ်ခင်ဗျာ။ဟိုဝင်ကြီးတွေလိုပြောတယ်ခင်ဗျာ။ရဲနဲ့လာတော့ကျွန်တော်ဟိုဟာရဲမရဲခိုင်းနေသူတို့ပဲတွေ့ရတာခင်ဗျာ။အဝင်ကြီးတွေလည်းတွေ့ရတာခင်ဗျာ။
စကိုင်းပြည်နယ်ဝန်ကြီးချုပ်ဦးညီပူရဲ့ Facebook စာမျက်နှာမှာတော့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင်ဆွေလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးစကိုင်းပြည်နယ်ဝန်ကြီးချုပ်ဦးညီပူနေဆက်ရေးရာဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်တန်းထွန်းပြည်ထောင်စုအစိုးရယုံညွှန်ကြားမှုချုပ်ဦးစော်တန်းအတိုင်းပင်ခံရုံးဝန်ကြီးဌာနညွှန်ကြားမှုဦးကျော်လွင်ရခိုင်ပြည်နယ်အစိုးရအဖွဲ့ဝင်တွေတန်တမန်အဖွဲ့ဝင်တွေနဲ့နိုင်ငံတကာသတင်းသမားတွေဟာတမတော်ရဟရင်နစီနဲ့ဒီကနေ့မောင်းတော်ဒေတာကိုတွားရောက်ခဲ့ကြောင်းရေးသားထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကတော့ ARSA ခေါ်အကြမ်းဖက်အဖွဲ့ကအစိုးရဘက်ကငြိမ်းချမ်းရေးကမ်းလှမ်းလာရင်ဆွေးနွေးမှာဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့ပေမဲ့အစိုးရဘက်ကတော့ ARSA ဟာအကြမ်းဖက်အဖွဲ့စည်းဖြစ်တာကြောင့်ဆွေးနွေးညှိနှိုင်းဖို့မရှိကြောင်းကာကွယ်ရေးဝန်ကြီးဒုတိယပို့ချုပ်ကြီးစိန်ဝင်းကတနင်္လာနေ့ကသတင်းမီဒီယာတွေကိုပြောကြားထားပါတယ
်။ကိုမိုးစောသတင်းပေးပို့ခဲ့တာပါရှင်။အခုဆက်လက်ပြီးတော့ဘာသာပေါင်းစုံညဉ့်ညံ့ရေးဆူတောင်းပွဲအကြောင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံမှာလူမျိုးရေးဘာသာရေးတင်းမာမှုတွေလျော့ပါစေဖို့ရည်ရွယ်ပြီးဘာသာပေါင်းစုံညဉ့်ညံ့ရေးဆူတောင်းပွဲတစ်ခုကိုရန်ကုန်မြို့မှာဒီကနေ့ပဲကျင်းပခဲ့ပါတယ်။လူပေါင်းတောင်းနဲ့ချီစုဝေးတက်ရောက်ခဲ့တဲ့အခမ်းအနားတွင်မှာတော့ဘာသာပေါင်းစုံကခေါင်းဆောင်တွေငင်းချင်းရေးနဲ့တင့်မြတ်ရေးအတွက်တိုက်တွန်းပြောဆိုခဲ့ကြတာပါအပြည့်အစုံကိုတော့ရန်ကုန်မြို့ကအောင်ဆန်းကွင်းမှာကိုတိုင်းတွားရောက်သတင်းယူခဲ့တဲ့ VOA သတင်းတော်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါရရှင
်ဒီကနေ့မြန်မာနိုင်ငံအတွင်းမှာရှိတဲ့ဘာသာကြီး၅ဘာသာကထင်ကြရပုံကိုယ်တွေကငင်းချင်းရေးဆူတောင်းပွဲမှာငင်းချင်းရေးနဲ့တင့်မြတ်ရေးအတွက်အထူးလေးပေးပြောဆိုခဲ့ကြပါတယ်လူတို့ကြီးစီနေနဲ့နှုတ်ပြားကထွက်တဲ့ငင်းငင်းရေးကိုတောင်းတနေတဲ့စိတ်မျိုးနဲ့မဟုတ်ပဲတကယ်လက်တွေ့ငင်းငင်းကြဖို့ကြည်ကြံနေထိုင်ပေးကြဖို့ငင်းငင်းစွာတူရှင်တွဲနေထိုင်ကြဖို့အတွက်အပြောနဲ့သာမဟုတ်ပဲလက်တွေ့ကြည်ကြံနိုင်မှသာငင်းငင်းမှုအစ်စ်ကိုရနိုင်မယ်လို့အလေးပေးပြောဆိုသွားသူကတော့ရန်ကုန်ဒေသကြီးနိုင်ငံတော်တန်ခါမဟာနာယကဥက္ကဋ္ဌကမ္ဘာငင်းငင်းရေးစေတမန်စုရဆရာတော်အက္ကမဟာတရမဇောတိကတစဒေါက်တာဗရဏနာကိတ္တပလပ
ါနောက်ဆုံးအနေနဲ့အထူးပြားကြလူစီမာယနေ့တရားလာကြတဲ့ဘာသာအပေါင်းစုမှပုဂ္ဂိုလ်များနိုင်ငံသူနိုင်ငံသားများဆွေတော်မျိုးတော်များရဲ့ခန္ဓာကိုယ်တွေဟာတကိုယ်စီရှိနေကြပေမဲ့လို့စိတ်ဟာတစိတ်တည်းထားမယ်ဆိုလို့ရှိရင်စိတ်ကတော့ညဉ့်ညံ့တရားဝါဝေဝတဲ့တစိတ်တဝန်းနဲ့ဥမကွဲတိုင်းမပြည့်ရှိနေဖို့အရေးကြီးပါတယ်ဥပမာနွားနို့နေရင်ရောတကယ်သူဖြစ်နေရပါမယ်ဘာသာပေါင်းစုံကောင်းဆောင်များတွင်မဟုတ်ပဲနိုင်ငံတော်အစိုးရနှင့်နိုင်ငံသူနိုင်ငံသားကဘာသူကဘာသားများကကိုချင်းစာတရားမေတ္တာတရားကရုဏာတရားမုဒိတာတရားဥပေက္ခာတရားထားကြမယ်ဆိုရင်တော့ငြိမ်းချမ်းသာယာဝါပြောတဲ့ကဘာကြီးဧကာဖြစ်မှာသိကြပါတယ်
ဒီနိုင်ငံတွင်းမှာနေထိုင်ပြီးဒီနိုင်ငံရဲ့အကျိုးကိုပဲရှေ့ရှုကငြိမ်းချမ်းစွာတူရှင်တွဲနေထိုင်ရေးကိုသာဥတီအားထားလှုပ်ဆောင်တော်ဖို့ပဲစိတ်ပိုင်းပြတ်ထားတယ်လို့ဆိုလာသူကတော့ MM Round နဲ့ Blee ရှေ့ဆောင်ဆရာတော်ဦးကျော်ကျော်ပဲဖြစ်ပါတယ်။သူကတော့ဟိုအရင်လိုပဲချစ်ချီစွာတိမ်တဆင်းအတူနေထိုင်ရေးကိုပြန်လည်တိဆောက်သွားနိုင်ဖို့ကိုဥတီပြီးအခုလိုတိုက်တွန်းခဲ့တာပါ
။ကျွန်တော်များအစ္စလာမ်သာနာဝင်များအနေနဲ့လည်းမြန်မာနိုင်ငံတော်ကြီးခွင့်ပြုတိုးတက်ပြီးကမ္ဘာနိုင်ငံများအလယ်မှာခံကြားထဲဝါစွာယက်တီနိုင်ရေးနဲ့နိုင်ငံကောင်းဆောင်ကြီးများလည်းနိုင်ငံတကာမှာမျက်နှာပန်းပွင့်ဂုံချိန်မျက်နှာကိုနှလုံးသွင်းဖို့ထဲကလိုလားကြောင်းတစ္ဆာစကားဒီနေရာကနေကျွန်တော်ဆိုပါတယ်
မြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူသာသနာပြုဆရာတော်ဒေါက်တာလှထွန်းကတော့ဘယ်ဘာသာကမှအမုန်းတရားပွားဖို့မတိုက်တွန်းတာကြောင့်အမုန်းတရားကိုဥတီဖျောက်ဖျက်ကြဖို့တိုက်တွန်းသွားပါတယ်
ဘုသူပဲဖြစ်ဖြစ်တယောက်နဲ့တယောက်ကိုလေးစားခြင်းဘယ်လိုပဲယုံကြည်ကိုယ်ခွဲကိုယ်ခွဲသူ့ရဲ့စိတ်ချမ်းသာမှုသူ့ရဲ့ကိုယ်အေးချမ်းသာမှုပေါ်မှာမူတည်ပါတယ်အဲဒါကြောင့်ဟိန္ဒူဘာသာအရဘယ်ဘာသာမဆိုအားလုံးကိုညီကိုပမဆက်ဆံလျက်ယုံကြည်လျက်ရှိပါ
ရန်ကုန်ကက်သလစ်ဂိုင်းချုပ်သာသနာယဟန်အမတ်ကာရီနယ်ချားလ်စ်မောင်မူကတော့ကမ္ဘာနိုင်ငံတွေမှာမြန်မာနိုင်ငံသားတွေကိုရက်ဆက်သူတွေလိုပုံဖော်နေတာတွေရှိကြတာမို့မြန်မာနိုင်ငံသားတွေရဲ့စစ်မှန်တဲ့မြစ်တာတရားကိုပြသဖို့လိုနေပြီဖြစ်ကြောင်းတခြားနိုင်ငံတွေကလည်းမြန်မာနိုင်ငံပေါ်ဝေဖန်နေတာတွေရပ်ဖို့လဲတိုက်တွန်းသွားခဲ့ပါတယ်
အချိန်မှာကျွန်တော်ဟာ စီလုံးကြည့်ကြဖို့လိုပါတယ်။တယောက်စီရဲ့ကောင်းဘက်တွေကိုအပြန်အလှန်အတိမပြုဖို့ရန်အတွက်လိုအပ်ပါတယ်။ကျွန်တို့မှာကိုယ်ပြသနာကိုရှင်းမှုချောင်းမှတ်တဲ့ကိုကျင်တရားနဲ့အစွမ်းအစတွေရှိလဲဆိုတာကဘာကြီးကိုသိစေချင်ပါတယ်။
ကွင်းရှိတရုတ်ဗုဒ္ဓဘာသာဖုံးတော်ကြီးကျောင်းကဗရဏနာယကဆရာတော်ကတော့ဘယ်ဘာသာမဆိုငြိမ်းချမ်းရေးကိုဦးတည်နိုင်မှုဦးဆောင်ဆရာတော်တွေကအထူးဂိယုပြုဆုံးမဖို့လိုတယ်လို့တိုက်တွန်းသွားပါတယ
်မိမိဘာသာသာသနာတိုးတက်ပြန့်ပွားရန်လူမျိုးရေးဘာသာရေးကိုအခြေခံပြီးအမုန်းစကားဆို၍အမုန်းတရားပူစေရန်အာမထုတ်တင်ပေး
မနက်ငယ်မှာလူမျိုးရေးဘာသာရေးတိမမှုတွေရော့ပါစီဖို့ရည်ရွယ်ပြီးဒီပွဲကိုလှုပ်ဆောင်ခဲ့တာပါဒီပွဲကိုဘာသာရေး၅ခုကဘာသာဝင်တောင်းချီတက်ရောက်ခဲ့ပါတယ်ခင်ဗျာ
ဒီဝေးမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်TVB ရုပ်သံစလောင်းကနေပြီးနေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
်။VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါရရှင်။အခုတော့ကယ်လီဖိုးနီးယားပြည်နယ်တော်မီလောင်မှုအခြေအနေကိုတင်ပြပေးပါမယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းကလင်းလင်းမြန်းမြန်းကူးစက်လောင်ကျွမ်းနေတဲ့တော်မီကြောင့်လူပေါင်း1000လောက်ဘေးလွရာကိုတင်းရှောင်နေရပါတယ်။တော်မီဟာမြေဧက6000ကျော်တွင်လောင်ကျွမ်းနေတာကြောင့်နေအိမ်တွေ၊ရုံးဆောက်အုံတွေ၊တစ်တောတွေနဲ့ဝိုင်းချန်တွေကလည်းမိဒဏ်တင်ပျက်စီးကုန်ပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာအောက်တိုဘာလဟာတော်မီလောင်ကျွမ်းမှုအများဆုံးဖြစ်ပွားတဲ့လဖြစ်ပြီးအခုအခါမှာမီးပေးသတိပေးချက်အနေအထားသတ်မှတ်ထားပါတယ်။ VOA သတင်းတောက်ဆလာဒီဇာဟုတ်ရဲ့သတင်းလွှာကိုကိုအောင်တင်ပြပေးပါမယ်ရှင်။
တနင်္ဂနွေနေ့နှောင်းပိုင်းကကယ်လီဖိုးနီးယားပြည်နယ်အတွင်းတော်မီ14နေရာမှာလောင်ကျွမ်းပြီးလေပြင်းအားနဲ့အတူမိဟာအနီးဝန်းကျင်ကိုအလင်းအမြန်ကူးစက်သွားပါတယ်။နပ်ပါခရိုင်အတွင်းနေထိုင်သူတို့က
Through my blinds and I just saw flames all over.
ဗရင်းမောက်အကာကိုဖဲပြီးတော့အပြင်ကိုကြည့်လိုက်တဲ့အချိန်မှာအိမ်နောက်ဖေးတောင်ကုန်းပေါ်မှာမီးတောက်တွေကိုတွေ့ရပါတယ်။ရုတ်တရက်တွေ့ဝေသွားပြီးတော့အိမ်အပြင်ကိုထွက်လာချိန်မှာမီးလောင်နေတယ်ဆိုတော့အော်သံတွေကြားရတာပါ
။မီးကူးစက်မှုဟာမြန်ဆန်တာကြောင့်ကယ်ဆယ်ရေးသမားတွေကလူတွေကိုသာအလင်းအမြန်ဘေးလွရာကိုရွှေ့ပြောင်းပေးနိုင်ခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်မီးသတ်ဌာနညွှန်ကြားရေးမှူး Ken Pimlott က
over 50 mile an hour winds surfaced
မြောက်ပိုင်းဒေသနဲ့ Sacramento တောင်ကြားဒေသတွင်းပိုင်းမှာတနအီမိုင်50နှုန်းနဲ့လေပြင်းတိုက်ခတ်နေပြီးနေရာတချို့မှာတော်မီကူးစက်လောင်ကျွမ်းခဲ့ပါတယ
်လေပြင်းတိုက်ခတ်မှုအချိန်ကြောင့်တော်မီဟာ Santa Rosa မြို့တွင်းအထိကူးစက်ခဲ့ပြီးကုန်တိုက်တွေဆေးရုံတွေနဲ့နေအိမ်1500ကျော်မီးလောင်ကျွမ်းခဲ့ပါတယ်ဝိုင်ကျန်နဲ့ဝိုင်ထုတ်လို့ရမှာနာမည်ကြီးတဲ့နပ်ပါခရိုင်မှာတော့အင်အားအကောင်းဆုံးမီးလောင်ကျွမ်းခဲ့ပါတယ်နပ်ပါခရိုင်မီးသတ်ဌာနအကြီးအကဲ Barry Bierman က
That is a top priority for this department.
ခရိုင်တွင်ဒီကြောင်ကနေမိငိမ့်တက်နိုင်ကိုအကူအညီကျွန်တော်တို့အနေနဲ့အကြီးအကျယ်လိုအပ်နေပါတယ်။အခုတိုင်းဆိုရင်တော့မီးကူးစက်နေမှုကိုမတားဆီးနိုင်သလိုတခြားလဲဘာမှဆက်လုပ်လို့မရပါဘူး
။ကယ်လီဖိုးနီးယားပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့ကလည်းကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နေပါတယ်။ပြောခွင့်ရ David Bolden က
We've deployed 3 medevac medical evacuation
ကယ်လီဖိုးနီးယားကြီးနဲ့ဒီကြောင်ပြည်တွင်းကာကွယ်ရေးအရန်တပ်ကရဟင်3စီးပေးပို့ထားပါတယ်။မြောက်ပိုင်းကယ်လီဖိုးနီးယားဒေသတွင်းကမီးပေးသင့်သူတွေကိုကယ်ဆယ်ရေးစင်တာစီလဲပို့ပေးနေတာပါ။နောက်ထပ်မီးသတ်ရဟတ်ယာဉ်6ဆင်းလဲလွှတ်ပေးထားလို့စစ်ရဲတပ်ဖွဲ့ဝင်100လောက်ကိုလည်းဥပဒေစိုးမိုးရေးနဲ့ကယ်ဆယ်ရေးဆိုင်ရာအကူအညီတွေပေးဖို့နာပါဒေသကိုဆစ်လွတ်ထားပါတယ
်။ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဂျယ်ရီဘရောင်းကလည်းပြည်နယ်ရေးပေါ်အခြေအနေကြေညာထားပါတယ်။မီးပေးသင့်လူထုနဲ့မီးငြှိမ်းတက်နိုင်မှုအရေးပေါ်ရမုံငွေတွေကနေသုံးဆွဲသွားမယ်လို့လည်းသူကပြောပါတယ်။
We have had hospitals that have required evacuation.
ဒီလိုမျိုးဆက်ရှောက်ရေးဌာနကလူတွေကိုကယ်ထုတ်ခဲ့ပြီးပါပြီ။ဒီလိုငှအစီအပြေပြီးစီးဖို့ကတော့အားလုံးတော်လင်းညီနေဆောင်ရွက်ခဲ့ကြရတယ်လို့ပဲ။သူပြုဆက်ရှောက်မှုလိုအပ်တဲ့လူတွေအားလုံးအတွက်လည်းအားလုံးအစီအပြေအောင်စီစဉ်နိုင်ခဲ့ပါတယ
်။ Santa Ana ဘက်ကလေပြင်းကြောင့်ကယ်လီဖိုးနီးယားတောင်ပိုင်းမှာလည်းမီးကူးစက်လောင်ကျွမ်းနိုင်တဲ့အနေရရှိကြောင်းတာဝန်ရှိသူတွေကသတိပေးထားပါတယ်။ပြည်နယ်ရင်းကဒေသခံတွေအနေနဲ့လည်းသက်ဆိုင်ရာကသတိပေးကြေညာချက်တွေကိုမျက်ခြေမပြတ်စောင့်ကြည့်နားဆင်နေဖို့နဲ့ညွှန်ကြားချက်တွေအတိုင်းအမြန်ဆုံးလိုက်နာဆောင်ရွက်ဖို့ဒေတာအာဏာပိုင်တွေကတိုက်တွန်းထားပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအင်္ဂါနေ့ညအစီအစဉ်တွေကိုည9နာရီကနေ10နာရီအထိဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9နာရီခွဲဒုတိယပိုင်းနာရွေးအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်ရိုက်လည်လိုင်းဆွေးနွေးခန်းကိုနားဆင်ကြရပါပါ။အရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ရပါမယ်။ဦးသိန်းထိုက်ဦးတင်ပြပေးပါလိမ့်မယ်ရှင်။
အမေရိကန်ကိတ္တိသမားရဲ့လူသေးပြောက်အများဆုံးပြစ်ခတ်မှုဤပေါ်ပေါက်ခဲ့ပြီးဒီဘက်ကြာမှာပဲသမက်ကင်ဆောင်ခွင့်ပေါ်တင်းကျပ်တဲ့စီးမင်းတွေပြားတယ်မလားစီးလင်းညှဉ်းခုံမှုတွေကြီးကျယ်ပေါ်လာနေပါတယ်ဒီလိုစီကံတိကျရေးဟာလွတ်တော်မှာရင်းနှုံးကလည်းအချင်းချင်းကြိုးစားခဲ့ပြီးမဲ့အထမမြောက်ခဲ့ပါဘူးလတ်စ်ဗီဂတ်ပြစ်ခတ်မှုမှာတရက်သမားကဘမ်စတော့ခ်လို့ခေါ်တဲ့လူတွေအများပြသေးကြအောင်ပြားမြင့်နိုင်တဲ့ပိုပစ္စည်းကိုတရက်မှာတက်ဆင်ပြီးတက်ခတ်ခဲ့တာပါဒီလိုပိုပစ္စည်းအသုံးပြုခွင့်တားမြစ်ရေးဂျိုးပန်းမှုအမေရိကန်ပြည်ထောင်စုအတွင်းစတင်လှုပ်ဆောင်မှုတွေရှိနေတဲ့အကြောင်းမိုက်ကယ်ဘိုးမန်သတင်းပေးပို့ထားပါတယ်။ကော်လာဒီကတ်ပြည်နယ်နယူတောင်းတောင်ကော်ရိုလိုင်းနာပြည်နယ်ချာစတန်ကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုဖလော်ရီဒါပြည်နယ်အိုလန်ဒိုစတဲ့ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းလူတွေစုလိုက်ပြုံလိုက်ပြစ်ခံရတဲ့အမှုတွေဘယ်မှာပဲဖြစ်ပေါ်ဖြစ်ပေါ်ကြေကွဲဝန်းနေမှုတွေနဲ့အတူတနက်ကင်ဆောင်ခွင့်တားမြစ်တောင်းဆိုသံတွေလည်းကြားနေရပါတယ်။ဒါပေမဲ့လည်းလွှတ်တော်မှဒီလိုတားမြစ်ရေးကိုအတည်ပြုနိုင်ခဲ့ခြင်းတော့မရှိပါဘူး။အခုလည်း Las Vegas မှာဖြစ်ပေါ်ခဲ့တဲ့ပြစ်ခတ်မှုအတွေ့ဝမ်းနည်းစိတ်မကောင်းဖြစ်နေကြပါတယ်ဒုသမတ Mike Pence ကအခုလိုပြောပါတယ်
We're joined together in sadness, shock and grief for the fallen.
ဒီဆုံးငယ်သူတွေထိခိုက်ဒဏ်ရာရတဲ့သူတွေနောက်ပြီးတော့ကျန်းတဲ့သူမိသားစုတွေနဲ့အတူမယုံနိုင်စရာကြီးကွဲပွဲဝမ်းနည်းပွဲအဖြစ်ကြီးကိုကျွန်တော်တို့အတူတူလက်တွဲရင်ဆိုင်နေရပါတယ
်ဒီပြစ်ခတ်မှုအပြီးမှာပဲ Ben Stocks လို့ခေါ်တဲ့တထောင်ချင်းပြည့်အော်တိုမောင်းပြန်တဲ့နတ်ကိုသက်သက်နှလုံးမြန်မြန်ကြီးစံနေပြစ်နိုင်တဲ့ပြည်အမြင့်ဘူပစ္စည်းတက်စင်သုံးပြမှုဓာမြင့်ရေးအောက်လွတော်နဲ့ထက်လွတော်မှာပူဇော်နေရေးဆွဲနေကြပါလို့တနက်ကန်ခွေးကိုထောက်ခံဆော်နေတဲ့အမေရိကန်ပြည်ထောင်စုရဲ့အကြီးဆုံးအဖွဲ့ကြီးဖြစ်တဲ့ National Rifle Association ကတော့ Bam Stock လို့ပြည်အမြင့်ဘူပစ္စည်းသုံးပြခွင့်ဓာမြင့်ဖို့နောက်ထပ်စီကံသစ်တွေပြသမဲ့အစီအစဉ်ပေါ်မှာသဘောမတူဘူးလို့ပြောဆိုနေပါတယ်ဒါကြောင့်လဲဒီမိုကရက်ထက်လွတော်မှာ Richard Blumenthal လို့သနထိန်ချုပ်ရေးစောနေသူတွေကမကြေမနက်ဖြစ်နေကြတာပါ
Regulation is a path
စီးမင်းစည်းကမ်းတွေကိုနောင်နေအောင်အရေးယူမဆောင်ရွက်နိုင်အောင်လုပ်နေပါတယ် Ban stop လို့ခေါ်တဲ့ပစ္စည်းမျိုးတွေသုံးခွင့်ကိုမဖြစ်မနေတားမြစ်ရပါလိမ့်မယ
်အခုအချိန်ကြီးတော့သမရအိမ်ပြည်တော်ဘက်ကသနကန်ဆောင်ခွင့်ထိန်ချုပ်ရေးတိတိကျကျသဘောထားပြောဆိုတာမျိုးမရှိသေးပါဘူးအိမ်ပြည်တော်ပြောရေးဆိုဝန်ရှိသူ Sarah Sanders ကအခုလိုပြောပါတယ်
We want to be part of that conversation. We want to get information.
ပြောဆိုဆွေးနွေးမှုတွေမှာကျမတို့ပါဝင်ခြင်းပါတယ်။ပို့ပြီးသတင်းအချက်အလက်တွေလိုချင်ပါတယ်။လာမယ့်ရက်ပိုင်းတွေအတွင်းမှာဒီကိစ္စကိုကျမတို့ဆက်ပြီးလှုပ်ဆောင်သွားမှာပါ
။အထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell ကတော့တနက်ထိန်ချုပ်ရေးဥပဒေကိုမဲခွဲဖို့လိုလားလားမရှိတဲ့သဘောမျိုးအခုလိုပြောဆိုပါတယ
်။ The investigation has not even been.
စုံစမ်းစစ်ဆေးမှုတွေကအပြီးမတတ်သေးပါဘူး။ဒီတော့ဥပဒေရေးရာကိစ္စတွေဘယ်လိုလုပ်ရင်ကောင်းမလဲဆိုတာမျိုးဆွေးနွေးတာကအချိန်မတန်သေးဘူးလို့မြင်ပါတယ်။
ဒီတော့တွေ့မှာပဲတရက်ကင်ဆောင်ခွင့်ထိန်းချုပ်မယ်ဆိုရင်အကြမ်းဖက်မှုတွေကိုဟန်တားနိုင်မလားဒါမှမဟုတ်အမေရိကန်ပြည်သူတွေပေါ်ဖွဲ့စည်းပုံအခြေခံဥပဒေကပေးထားတဲ့အခွင့်အရေးပေါ်မှာပြည်ပင်ရရောက်နိုင်သလားကျေပြန့်တဲ့ဆွေးနွေးမှုတွေလည်းရှိလာနေပါတယ်ဒီမိုကရက်အလို့တော်မဆက်မော်ဒန်က ABC ရုပ်သံကိုခုလိုပြောပါတယ
် People like the hunt and people have
to ရမယ်လိုက်ရတာကိုကြက်ကြပါတယ်တနက်တွေကိုပိုင်ကင်ကျင်ကြပါတယ်စစ်ပွဲတုံးဖို့လက်နဲ့ဝယ်တာမဟုတ်ပါဘူးဒီအကြမ်းဖက်မှုတွေကိုရော့ကျသွားအောင်လုပ်နိုင်တဲ့နည်းလမ်းတွေကျွန်တော်တို့မှာရှိပါတယ်
Republican Alder Scott Taylor ကလည်းအခုလို ABC ရုပ်သံကိုပြောပါတယ
် The second amendment is not just for hunting and you know
American ဖွဲ့စည်းပုံအခြေခံဥပဒေရဲ့ဒုတိယပြင်ဆင်ချက်ကအမဲလိုက်ဖို့အတွက်တသက်အခွင့်အရေးတွေကိုအတိမတ်ပြုထားတာမဟုတ်ဘူးအကြမ်းဖက်အနိုင်ကျင့်တာမျိုးတွေရှိလာခဲ့ရင်ပြန်ပြီးတော်လှန်နိုင်ဖို့လည်းပြဋ္ဌာန်းထားဖြစ်ပါတယ်စစ်အတွက်လိုအပ်ရင်လက်နက်တွေရှိနေရမယ်ဆိုပြီးအဲ့ဒီအချင်းကပြဋ္ဌာန်းခဲ့တာပ
ါတနက်ထိန်းချုပ်ရေးဥပဒေတည်လုံးဝပြောင်းလဲတဲ့ခုလွတ်တော်မှာအတည်ပြုလာနိုင်မယ်လို့တော့ဘယ်သူမှမျှော်လင့်မထားပါဘူးတိုင်းမဲ့လဲ Bam Stock လို့တရားမြင့်ပုံပစ္စည်းသုံးစွဲမှု အကန့်အသတ်နဲ့ဓာတ်မြင့်ဖို့တင်းကျပ်တာမျိုးတွေတော့ရှိလာနိုင်ပါတယ်။တနက်ကင်ဆောင်ဝင်တဲ့ဘက်တလူခြေတင်ငင်းခုန်နေတဲ့သဘောထားကွဲလဲမှုတွေကြောင့်ဆက်ဆက်ပါပါသဘောတူညီချက်တရားလေးထွက်ပေါ်လာနိုင်ကြောင်းပါခင်ဗျာ
။ဦးသိန်းထိုက်ဦးတင်ပြခဲ့တဲ့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါ။အခုတော့တော်ရရှင်တွေစောင့်မျှော်နေတဲ့တရားလေးလိုင်းဆွေးနွေးခန်းအစီအစဉ်စတင်ပါတော့မယ်။စီစဉ်တင်ဆက်သူကိုသားညို့ဦးနဲ့ထုတ်လုပ်သူမတ်စုမွန်တို့တင်ဆက်ပေးသွားမှာပါရှင
်။မင်္ဂလာပါခင်ဗျာ။အင်ကာနေညပိုင်းတဲ့လူလိုက်စီစဉ်ကနေပြီးတော့ကျူးစွပါရယ်။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့အမုန်းပွားရေးလှုပ်ဆော်မှုတွေကိုဘာကြောင့်များအေးမယူနိုင်တယ်လဲ။ဒီဒါနဲ့ပတ်သက်လို့ကျွန်တော်ဆွေးနွေးပါပါ။ကျွန်တော်မကြခင်ရပိုင်းကမြန်မာဗုဒ္ဓဘာသာဝင်တွေအမုန်းမြတ်ထားတဲ့သတင်းကြွလပြည့်နေမှာပဲရွှေဒဂုံဇီတီရင်မှာငုံရောင်းတဲ့မွတ်စလင်ဈေးတဲ့တူကိုအမျိုးသားရေးလှုပ်ရှားသူတွေနဲ့တန်ခါချုပ်ကဈေးမရောင်းမှုအတွက်တားမြစ်မောင်းထုတ်ခဲ့တဲ့ဖြစ်ရဟာအခုဒီလူမှုကွန်ရက်တွေပေါ်မှာတော်လေးညှဉ်းခုံမှုတွေတွေ့နေရပါတယ်။ဒီဖြစ်ရမျိုးဟာအခုချိန်မှာစပြီးတော့ဖြစ်တာမဟုတ်ပါဘူး။ဒီလိုမျိုးအချိန်ချင်းဖြစ်နေတဲ့ပြဿနာမျိုးကိုဘာကြောင့်များမရှောင်လွှဲနိုင်တာလဲ။အစိုးရအာဏာပိုင်တွေဘက်ကအရေးယူကြံတဖို့အတွက်လက်ဟချက်များရှိနေပါသလား။ဒါကိုကျွန်တော်တို့သုံးသပ်ဆွေးနွေးဖို့ဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပြီးဖို့ဆိုပြီးတော့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ရောင်တိုင်းလွတ်တော်အမတ်တူဖြစ်ပါတယ်ဦးနေဖုံးလက်ပါနောက်တူကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ထဲထဲဝင်ဝင်ကူညီဆောင်ရွက်ပေးနေတဲ့လူငယ်နဲ့လူမှုသဟဇာတာဖြည့်စင်တာကအမှုဆောင်ဒါရိုက်တာပါဦးသက်ဆွေဝင်ဖြစ်ပါတယ်နှစ်ဦးဦးသက်ဆွေဝင်တူကတော့လေလိုင်းပေါ်ရောက်နေပါပြီခင်ဗျာကျွန်တော်ကိုနေဖုံးလက်လည်းလေလိုင်းပေါ်ရောက်နေပါပြီကျွန်တော်ကိုနေဖုံးလက်ကိုအရင်မေးချင်ပါတယ်ဗျကိုနေဖုံးလက်ကြားရပါလားခင်ဗျာ
ဟုတ်ကြ
တယ်။ဟုတ်ကဲ့။ကိုနေဖုံးလာခုနကကျွန်တော်ပြောလိုပါပဲ။ဒီဥပမာတစ်ခုပေါ့နော်။ပြီးခဲ့တဲ့သတင်းကြိုလိုက်ပြီးနေမှာဖြစ်သွားတဲ့ကိစ္စရွှေဒဂုံဖျားဂောပကအဖွဲ့ကလည်းသူရဲ့ကြီးညာချက်မှာကျွန်တော်တွေ့ရတော့ဒါမျိုးပေါ့နော်။ဒီလိုမျိုးခွဲခြားပြီးတော့ဘာမှမရောရဘူး။ဘယ်နေရာလူမျိုးတက္ကန်တတာမျိုးသူတို့မှမရှိပါဘူးဆိုတဲ့သဘောထားကြီးညာချက်ထုတ်တာကျွန်တော်တွေ့ရပါတယ်ခင်ဗျာ။ဒါမျိုးကလည်းအချိန်ချင်းဖြစ်နေရတယ်ဆိုတော့အခုဒီတစ်ခေါက်မှများကိုနေဖုံးလာဒါနဲ့ပတ်သက်လို့ဘာတွေဆောင်ရွက်ထားတာများတွေ့ပါလဲ။ကိုနေဖုံးလာသွားပြီးတော့ဒီဈေးတဲ့ဖိုးယူသွားတွေ့တာလည်းတွေ့ပါတယ်ခင်ဗျာ။ဒီခေါက်မှနောက်အကျင့်ဒါမျိုးတွေထပ်မဖြစ်အောင်လို့ဘာတွေပြင်ဆင်ဆောင်ရွက်တာမျိုးရှိပါလဲခင်ဗျ။
တကယ်တော့လေကျွန်တော်တို့ကတော့မီဒီယာကနေပြောတာတွေနောက်ပြီးတော့အဲ့လိုမျိုးလည်းတိုက်တွန်းတာတော့ပဲလုပ်လို့ရအောင်လေဒါကျွန်တော်တို့တော့ကိုယ်လည်းအခန်းကဏ္ဍအနေနဲ့ရအောင
်ဟုတ်ကဲ့
ဘာလို့ဆိုတော့ဒါဖြစ်နေရလဲခဏခဏဖြစ်နေပြီဒါဒီဥစ္စာတွေဒါဒီတိုင်းတော့ဆက်ပြီးတော့လွတ်သွားမယ်ဆိုရင်ဒီပုံစံတိုင်းဆက်ဖြစ်နေမှာပဲလေဒီလား
ဟုတ်ကဲ့
နောက်ပြီးတော့ဒီဗီဒီယိုဖိုင်ယူလာကြည့်တဲ့အခါမှာလည်းလုတ်တဲ့လူတွေကသူတို့ကိုယ်တိုင်ပဲပြန်ပြီးတော့ဗီဒီယိုရိုက်ပြီးမှတ်တမ်းတင်တာလေသလားဟောဘယ်သူလုတ်တဲ့ဆိုတာတွေကအတိအကျကျွန်တော်တို့ကသိနေတာပဲလေ
ဟုတ်ကဲ့
အဲ့တော့ဒီကိစ္စတွေကဟိုပေါ့လိုအပ်ရင်ကျွန်တော်တို့ကဒီဒီဟိုရင်းနှီးမှုနဲ့တာဇနာရေးဝန်ကြီးဌာနကပါကင်တွယ်ရမယ့်ကိစ္စတွေဆိုတော့ဒီအောင်စုအဖြစ်နေလည်းဖြစ်တာပေါ့နော်အဲ့တော့ကျွန်တော်တို့ဒီလိုမျိုးတွေဝိုင်းပြောနေတဲ့ဒါလည်းဒါပါဆိုတော့ကျွန်တော်တို့အတန်ဟိုဒါထုတ်တာပဲလေသလားအဲ့လိုအနေအထားမျိုးမှာဒီအဓိကတာဝန်ရှိတာကတော့အဲ့ဒီဝန်ကြီးဌာနတွေကနေဖြင့်ဒီဟာကိုအရေးတူကျွန်တော်ဆောင်ရွက်ဖို့လိုတယ်ဆိုတာကိုကျွန်တော်တို့သိပြီးတော့တို့တောင်းရင်ဆောင်ရွက်တင်တာပေါ့
ဟုတ်ကဲ့ဒီကိစ္စကလည်းအခုဆိုလူမှုကွန်ရက်ပေါ်မှာတော်တော်လေးကြေပြန်းဖြစ်နေပြီဘာလို့ဒါအချိန်ဖြစ်လာတဲ့အခါကျတော့လေအဲကျွန်တော်တို့တတိထားမီကြားလောက်တော့ဒီအမုန်းစကားတွေပြန့်ပွားမှုတွေဒီလှုပ်ဆော်မှုတွေနဲ့ပတ်သက်လို့အရေးယူဖို့ဆိုပြီးတော့ဥပဒေတွေဆွဲနေတာပါညာလဲကျွန်တော်တို့ကြားနေရတယ်ခင်ဗျာအဲ့တော့အဲ့ဒီအခြေအနေတွေဥပဒေပြည့်အခြေအနေဘိုင်းမှာကောဘယ်လိုများရှိပါကြားပါလဲခင်ဗျာ
အဲ့ဒါလည်းဆိုတော့အဲ့ဒါလည်းပြည်အောင်စုအဆင့်ဥပဒေပြရတယ်လားရန်ကုန်တိုင်းမှာပြုတာမဟုတ်ဘူးကျွန်တော်ကရန်ကုန်တိုင်းလွတ်တော်ကိုယ်တည်းဆိုတော့လေရန်ကုန်တိုင်းမှာပြုတာမဟုတ်ပြည်အောင်စုအဆင့်မှာတော့ဒါတို့ရေးဆွဲနေတယ်နောက်ပြီးတော့ဒီဟာကိုလွတ်တော်တင်မယ်ဆိုတဲ့အနေအထားတစ်ခုလည်းရှိရပါတော့
ဟုတ်ကဲ့
ဒါပေမဲ့လည်းကျွန်တော်ကနည်းနည်းစိုးရင်တော့ဘာလဲဆိုတော့ဒီတစ်ခါတစ်ခါကျတော့ဒီ hate speech လို့ခေါ်တဲ့အမုန်းစကားတွေကိုကျွန်တော်တို့ကတားဆီးဖို့စူးစမ်းနေတဲ့ဘက်မှာဒီဘက် free speech ကိုလည်းတွားပြီးထိခိုက်မှလည်းစိုးရင်လည်းပေါ့နော်အဲ့တော့အခုအချိန်ဒီမှာတော့တော်တော်များအကျေလို့များဒီအမုန်းစကားနဲ့ပတ်သက်ပြီးဥပဒေတင်လာရင်ကျွန်တော်တို့ကဒါ civil society ရောအခြားဥပညာရှင်တွေရောဝိုင်းပြီးတော့ဒီ input တွေပေးတာမျိုးအကြံဉာဏ်တွေပေးတာမျိုးဝိုင်းတုတ်တင်နေတော့အဲ့ဒါမှသာလေဒါကောင်းမွန်တဲ့ဥပဒေတစ်ခုထွက်လာမှာပေါ့နော
်ဟုတ်ကဲ့အခုဖြစ်ရတဲ့ပတ်သက်လို့ဥပမာပြောပါရစေကျွန်တော်ဥပမာပြောမယ်ဆိုရင်တကယ်တမ်းပြောရင်ဥပဒေအကြောင်းအရာဒီလိုမျိုးတားမြစ်သေးတဲ့တားမြစ်ထားတာမရှိဘဲနဲ့ဖြစ်နေတဲ့ကိစ္စမှာတခြားအရေးယူဆောင်နိုင်တဲ့အခြေအနေမရှိဘူးလားဥပဒေစိုးမိုးမှုကနားနဲ့ပတ်သက်လို့ energy စုအနေနဲ့လည်းဒါကိုဦးစားပြုပြီးတော့ဆောင်ရနေတာကျွန်တော်သတိထားမိပါတယ်ခင်ဗျာအာနာဘိနေဘက်ကလစ်ဟာရလားဘလို့လို့ယူဆလာနိုင်ပါလဲခင်ဗျာ
အခုကတော့လေအမှန်တမ်းပြောရင်နှစ်ပိုင်းပေါ်ကြာဒီဟိုတန်ဃာတော်ကြီးလည်းဟိုလက်ပါနေတဲ့ခါကြတော့လေဟိုပထမဦးဆုံးအဆင့်ကတော့ဒါဟို မဟာမဟာနာဘောနော်မဟာနာနေပြီးတော့ဒီဓမ္မဇက်နဲ့ကျွန်တော်တို့ဒါတာအဲ့လိုမျိုးသတိပေးတာမျိုးနော်ဒါမျိုးမလုပ်ဘဲဆုံးမတာမျိုးဒါမျိုးအရင်ဆုံးလုပ်အဲ့လိုမှမရရင်လည်းနောက်တစ်ခေါက်နောက်တစ်ချက်အနေနဲ့ဆိုတော့ဒီအာနာဇက်နဲ့ပေါ့အဲ့လိုမျိုးလုပ်လို့ရပါဘူးတော့အထူးသဖြင့်တော့ဒီကောင်ကတကယ်လို့လေကျွန်တော်တို့ဒီတာဝနာကျွန်တော်တို့ဗုဒ္ဓဘာသာတာဝနာတော့ညှိုးနှိုင်းနေတယ်လုပ်ရပဲဒီလား
ဟုတ်ကဲ့
အဲ့တော့ဒီဗုဒ္ဓတရားတော်နဲ့လုံးလုံးဆက်ကျင်တယ်ပြီးတော့ဒီသူတို့သူတစ်ဖက်သားကိုဗျာဘာသာတစ်ဆိုးအောင်ထားလိုက်အောင်ဗျာသူများကောင်းကောင်းကောင်းဝင်လို့စားတာကိုတွားပြီးတော့နိုင်ချက်စီရင်လုပ်တယ်ဆိုတဲ့ကိစ္စကဒါလူမှုရေးရလည်းမကောင်းလူ့အဖွဲ့ကြီးရလည်းခွင့်မပြုဘူးဒီလိုမတရားမှုလုပ်တာကြီးကိုဒါဒီတိုင်းထိုင်ကြည့်နေတယ်ဘာမှကျွန်တော်တို့အရေးအဆောင်မရှိဘူးဆိုတာကဒါဗုဒ္ဓသာသနာတော်နောက်ပြီးတော့ဒီလိုတုတ်တဲ့သူတွေကလည်းခုနကပြောတဲ့သင်္ကန်းဝတ်ကြီးတွေဖြစ်နေတဲ့အခါကျတော့ဒါသာသနာတော်ညှိုးနှိုင်းနေတဲ့ကိစ္စလားဟုတ်လားဒါမျိုးဆိုရင်သာသနာညှိုးနှိုင်းဆိုတဲ့ပုံမှန်လေးရှိပြီးသားကြီးပါဒီလား
ကျွန်တော်အဲ့တခုထပ်မေးချင်ပါတယ်ရန်ကုန်တိုင်းထဲမှာဖြစ်တဲ့ခါကျတော့ရောင်တိုင်းဆွေးအဖွဲ့ရဲ့ကင်တွယ်မှုပေါ့ဘာဖြစ်လို့ဆိုတော့ရောင်တိုင်းဆွေးအဖွဲ့နဲ့ဒီအမျိုးသားရေးအဖွဲ့ဖြစ်တဲ့အဓိကအဖွဲ့ကြီးဖြစ်တဲ့မဘာသားနဲ့ထိတိုက်ဖြစ်ခဲ့တာလीရှိခဲ့တဲ့ခါကျတော့ထိတိုက်ဖြစ်ခဲ့တဲ့အခါမျိုးတွေလည်းရှိခဲ့တယ်အဲ့တော့ဒီအနေအထားမှာဒီလိုမျိုးပြဿနာတွေကိုကင်တွယ်ဖို့ထိတွေ့ဖို့အတွက်အစိုးရဘိုင်းကကိုတွန့်ဆုတ်နေတာမဖြစ်နိုင်ဘူးလားတို့စုံနေမှုရှိပါ
တော့မပြောတော့ဘူးကျွန်တော်ကမှန်းပြီးတော့ပြောလို့လည်းမကောင်းလေတကယ်စလုတ်တာကတော့ဟိုအမှန်တိုင်းတော့မှာတော့ရဲဌာနပေါ့ရဲဌာနကနေပြီးတော့အခုကသူတို့ကိုယ်တိုင်တော့အမှန်တိုင်းပြောရင်အမှုဖွင့်ပြီးတော့ကျွန်တော်တို့ဒါတရားစွဲရမှာအခုကကိုတက်စီဝင်တော့ဘာလို့လဲအဲ့လိုမျိုးတရားလူတွေကအမှုဖွင့်တာတော့မှာတော့တေချာကန်တယ်ဆောင်ရတာမျိုးမရှိဘူးဆိုတဲ့ပုံစံမျိုးတော့တွေ့ရတယ်ဒီလားအဲ့လိုပုံစံမျိုးပေါ့နော်အဲ့တော့ကျွန်တော်မြင်တာတော့ရဲဌာနကနေပြီးတော့တရားအမှုဖွင့်တရားစွဲတဲ့ပုံစံမျိုးကိုသူတို့ကိုယ်တိုင်အောင်လုပ်ရမယ်တကယ်တရားစွဲလို့ရှိရင်လည်းအဲ့ဒါကိုခရီးရောရေးဆောင်ရပေးတဲ့ပုံစံမျိုးသူတို့လုပ်တင်တာပေါ့
ဟုတ်ကဲ့ခင်ဗျကိုနေဖုံးလိုက်လေးလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျကျွန်တော်ကိုတက်စီဝင်ကိုမေးချင်ပါတယ်ကိုတက်စီဝင်ကဒီကိစ္စနဲ့ပတ်သက်လို့
ဟုတ်ကဲ့ပါလ
ားအချင်းချင်းဒီသဆိုင်အာနာပါနီနဲ့ထိဆက်ပြီးတော့ရည်ယူနိုင်ဖို့ဆောင်ရတာရှိပါတယ်အခက်ခဲတွေလည်းကျွန်တော်ကြားနေရပါတယ်ခင်ဗျာဒီတစ်ခေါက်မှာကဘယ်လိုဆောင်ရွက်ဖို့ရှိပါလဲ
ဟုတ်ကဲ့ပြီတော့ဒီတစ်ခေါက်မှာလည်းကျွန်တော်တို့ကဒီပြဿနာဒီဖြစ်တယ်လို့ကြားရနေတယ်ဒီကြားတဲ့ဒီကျွန်တော်တို့ရဲ့ဦးရေးကြီးကိုကျွန်တော်ကြောက်လိုက်ရှာရပါအရင်ခေါက်ကြီးကလည်းဒီမှာပဲကျွန်တော်တို့ဒီပြဿနာဒီလုံးချထားရတဲ့ဒီဖြစ်တယ်ဒီပရောဂျက်ခေါက်ကြီးတွေတက်နေတယ်တော့တံပေါင်းစဉ်ပြင်းမြင့်ရောင်းနေလူတွေရောင်းနေလူအဲ့လိုမျိုးစုံမျိုးဆက်တိုက်ဖြစ်လာကျွန်တော်မျိုးရဲအဲ့ဒီလိုကျွန်တော်တို့တွေ့ရဖြစ်စဉ်စာကုန်ပြီးတော့လည်းဒီကြက်ကဖြစ်ပြီးဆိုတော့ online မှာပြန်လာပြီဆိုရင်သူလည်းဒါကိုအတူတူပြောကြတယ်ဒါကလုံးဝမြင်ကြတာအတူဒါမှမဟုတ်ဒီနေ့ထားဖြစ်တာလေးကအဲ့လိုမျိုးလေဒီကိစ္စနာကိုသူတို့ကဟိုဒီကြက်ကကြီးမလာဘူးဝိုင်းပြီးတော့အစီအစဉ်ပြောကြတာဖြစ်တယ်အဲ့တော့ကျွန်တော်တို့ကအမျိုးသားဒီတာဂက်ကိုရောက်လိုက်ရှာတယ်ရှာပြီးတော့ဒီဖြစ်ဖြစ်တာမှလာတော့ကျွန်တော်လည်းလိုက်ဖို့ပဲလေအဲ့တော့ဆိုတော့ဒီနေ့ခါကျတော့ဒီဘုန်းကြီးရဲ့ဒီဖြစ်တယ်သူတို့ကဘုန်းကြီးကဟိုဖြစ်ဖြစ်ပန်းနေတယ်ပေါ့နည်းနည်းတို့တော့ဘာဖြစ်လို့ဆိုတော့ဒီသူ့ကိုဒီခေါက်တွေကဆိုလို့ရှိရင်ဘုန်းကြီးကရိုက်ခဲ့တာမျိုးရှိတယ်ဒီဖြစ်တဲ့အမျိုးရှိတယ်ဒါပေမဲ့ဒီခေါက်မှာတော့သူ့ရဲ့ဘလေးလေးကမျိုးမရှိဘူးဒီအမေခင်ချက်ပြီးတော့ဟိုတော့တော့တော့ဘူးဒီနေ့ခေါက်ဖမ်းတယ်ဆိုပြီးလိုက်လို့ဘုန်းကြီးအချက်ကြီးပြန်လာဆိုမျိုးရှိတယ်အဲ့ဒါကြတော့ဟိုဒီနေရာလေဟိုဟိုအားရတယ်ပေါ့ဒါမှမဟုတ်ဒီကိစ္စကလည်းမမေရဘူးဆိုတော့လည်းသူနားမလည်ဘူးပေါ့တွားရောက်မှုတွေဆိုတော့အားရတာမျိုးပဲဖြစ်တယ်ဒီအခါကျတော့သူကလည်းဟိုအခုစစ်စစ်ကြီးခေါ်နေပြောတယ်အဲ့ဒါကြတော့ကျွန်တော်တို့ကတော့တိုင်းနေခဲ့တော့မှုတွေဆိုပြီးဒါပေမဲ့ကျွန်တော်လည်းကုလက်ကျေကုလေးကြီးနဲ့ကျွန်တော်တော့ရေဆွဲတော့တွားလိုက်တယ်တွားပြီးတော့ဒီကိစ္စကဖြစ်ခဲ့တာမှန်လေ online မှာလည်းပြန်နေတယ်ဒီကိစ္စကလည်းတကယ်ဖြစ်တယ်ဖြစ်တဲ့အခါကျတော့ကျွန်တော်ဘလူးရှင်းနေတာလေဟိုဘလူးလူးဖော်ထားတယ်ပေါ့တော့တွားမိတယ်ဆက်ပြီးတော့ပြန်လာမယ်ကျွန်တော်ကရေဆွဲတော့တွားပြီးတော့အဲ့ဒါလည်းခေါက်ရုပ်ရှိတယ်တရားဥပဒေပြည်တဲ့ဘယ်လိုဆောင်ကိုရှိနေကတော့မြင်ရတယ်။ဒါကျွန်တော်အရင်ခေါက်တော့ကိုရှိတယ်ဒီဓာတ်ပြရောက်ခေါက်ပြောကျွန်တော်ခိုင်းရေးဆောင်သွား။ဒီကနေ့ခေါက်တော့ဆိုလို့ရှိရင်ကျွန်တော်အဲ့ဒီရေကမ်းမှာကျွန်တော်တွားပြီးတော့ဒီအဲ့ဒီဟိုဖေးဘွေတုံးပြီးတော့ကုလေးကြီးနဲ့ကျွန်တော်ကရေးရတဲ့ချိန်ခေါက်ကလေးကျွန်တော်ကြိုးရရတယ်
။ဟုတ်ကဲ့။အဲ့လိုမျိုးရေဘက်ကကင်တွယ်တဲ့ကိစ္စကို
ဟုတ်ကဲ့ပြီးတော့ဒီဒါမျိုးပါလာရင်ဒီကိစ္စနဲ့ဖြစ်လာလို့ရှိရင်ဒီလိုတော့မျိုးရေခမ်းမှာဆိုတော့ဒီကျွန်တော်ပြောပြီးတော့ချိန်ခေါက်ကလေးရုပ်တယ်။ရေကမ်းထဲမှာဖြစ်တာအဲ့ဒါကျွန်တော်လည်းစကားမျိုးဆိုရတာမျိုးဖြစ်တော့ကျွန်တော်ဒီလိုလေးထည့်လိုက်သွားတယ်။အဲဒီလိုလေးသွားတော့အဲ့မှာတာဝန်မျိုးကိုရဲ့ဟိုလူပြောထိုင်နေတယ်။ဟိုပြီးခဲ့ခါကျွန်တော်တို့ဟိုအမှုဖွင့်နေဆိုလို့ရှိရင်အမှုဖွင့်နေတော့ပဲလို့ကျွန်တော်ဒီမဆိုင်ရည်ကိုစကားမျိုးထုတ်တာပါလားဆိုပြီးပြောတယ်။အဲကျွန်တော်တို့ကအမှုဖွင့်မှုပြီးခဲ့လာကိုကျွန်တော်တို့တာဝန်ရှိနေတယ်ပြောတယ်ဒီကဘယ်လိုလုပ်လာလဲဆိုပြီးတော့ဒီလိုလိုဆောင်ရွက်ထားလေးတော့မေးခဲ့ခါကျတော့စကားမျိုးကိုလူပြောထွက်လာတယ်။အဲတာဝန်ကြီးမှဟိုသူတို့ပြည်ပေါ်မှာသောက်စီတွေထွက်လာတယ်ခဏနေပြီးတော့ပြီးတော့အဲ့ဒီကခဏ၃မိနစ်လောက်ထိုင်နေသူကကျွန်တော်ပြောပြီးကြားတော့လေပုံစံတော့ဘူးသူတို့ကဘာမှမသိဘူးတော့သူတို့ဒီပြဿနာဖြစ်နေအောင်မသိဘူးဟောလုပ်နေအောင်လည်းလုပ်နေအောင်လည်းမသိဘူးအဲဖုန်းကြီးဖွင့်နေရတော့ဒီစာကားပါလာရတာကနေပြီးတော့ဒီစိတ်နဲ့စိတ်နဲ့ဖုန်းကြီးကိုတော့မရှိရဲအဲ့ဒီဖုန်းကြီးကတော့သိနေတယ်မရှိဘူးဆိုတော့သူကရှိရဲဒီနေ့ကကျတော့ဟိုသူဒီကောက်ကမှလည်းလူတွေအောင်ကြောက်ဆက်တူဆက်တူကြည့်ကြတယ်ကြားပါမယ်ဆိုတော့ဒီပြီးတော့တက်လာအဲ့တော့ဒီအနေနဲ့ကျွန်တော်က
တူလာဖြစ်တဲ့ခေါက်လည်းကျွန်တော်ရေးဆွဲတော့ပြည်ရဲ့ခေါက်ကဆိုလို့ရှိရင်တာဝန်ယူမှုတွေလူပါတယ်မျိုးနယ်မှုတွေလူပါတယ်ပြည်ထောင်စုမျိုးနယ်ထုတ်ပြန်မှုတွေလူတွေလူပါတယ်ကျွန်တော်တို့နဲ့ဒီစကားတွေသူရှိမှလည်းကျွန်တော်ခွင့်ရလို့မျိုးဟိုဆက်သွားပဲရေးမျိုးနယ်မျိုးရလို့ကျွန်တော်လည်းမပြောရရှိတယ်အဲ့တော့ဘာမှကိုင်းလို့နေရာမျိုးမရှိဘူးတော့
โอเค
ครับเดี๋ยวอยู่ในเนี่ยพุ่งนี้อยู่ในส่วนเนี่ยพี่เนี่ยพี่ก็ที่วันนั้นเนี่ยทุกข์กันอยู่อ่ะเนี่ยตัวเนี่ยที่พุ่งนี้ที่ตะบ้าแล้วคือเฉยๆแล้วทุกข์กันอยู่อ่ะใช่แต่เราเล็กครั้งเนี่ยไม่ใช่คือไอ้พุ่งนี้เนี่ยจะเปลี่ยนที่เนี่ยจะพยายามชาเนี่ยคือถ้าชี้เนี่ยปี้ๆเนี่ยคือไม่ลงไหนกันเลยเนี่ยเราอีกส่วนไม่ลงชี้กันล่ะไม่ลงไหนกันล่ะคือตัวที่ไหนเนี่ยที่นี่แต่พิสูจน์ก็มีได้ผิดเนี่ยเลยล่ะ
โอเคถ้าเย็บแบบก็ป่ะเนาะตะชายังไงอสุยารู้ตานายวุ่นจีฐานะรู้ก็อาจารย์จ๋าမျိုးရှိပါล่ะครับ
ကျွန်တော်ကျွန်တော်အကြောင်းကြားပြပါဘူးဒါပေမဲ့တစ်ခါခုခေါက်ပါတော့ကျွန်တော်ဒီရန်ကုန်တဲ့ YouTube ကိုကျွန်တော်ဖတ်ခင်ပါတယ်ကျွန်တော်ဖတ်ပြီးကိုယ်တိုင်တော်ပြီးဆို online မှာလည်းကျွန်တော် petition လုပ်ပါတယ်ကျွန်တော်ဒီ3ရက်လောက်ကျမှာလည်း3000ရောက်ရတယ်ကျွန်တော်တစ်ခါတည်းကလည်း YouTube ကိုကျွန်တော်ဖတ်တယ်လေဒါဒီလိုဆိုခီးရဖော်ရတာဆိုကျွန်တော်တစ်ခါဖတ်တော့နှစ်ခါမှာကျွန်တော်ဖတ်တယ်လေဒါပေမဲ့ကျွန်တော်ဒီရန်ကုန်တိုင်းခုနောက်ကနေလို့ YouTube ကနေပြီးတော့တကယ်မှာဖုန်းဖက်လာပြီးတော့အဆူရကိုပြောချမပြီးပါနဲ့ပေါ့အဆူရကိုကဒါကတမူးတူတော့အင်းတွဲပြီးအတင်းကျက်ကအဆူရကိုဒီကိစ္စနဲ့ပတ်သက်လို့တိုက်တွန်းနေတဲ့ကိစ္စဒါတို့ကကျေကျေကျေရောက်ဖြစ်လို့ဖူရခုပရှာမပြီးပါနဲ့ဆိုပြီးတော့ဒီလိုမျိုးကြက်ကနေဖုံးဆက်လာပြီးတော့ကျွန်တော်အဲဒီကဒီအဆူရဖက်ပြီးအဆူရတော့ပြီးနေပြီးတော့ကျွန်တော်ရခိုင်နာမျိုးတော့ချုပ်ပြီးဒါ2016ဒီဆန်ပိုင်းလာတော့အဆူရဖက်အာရယာတိကြသွားမှာတော့ကျွန်တော်ပြောင်းနေပြီးဒီပုံကြီးကိုလည်းဒီလိုဖြစ်ကျွန်တော်ပြောပြီးသွားမှာချုပ်ပြီးလာတာအဲ့တော့တိုင်းလေးကကျွန်တော်ဒီပြဿနာဖြစ်လာပြီးတော့ကျွန်တော်ဒီကဝတိုင်းဖူရခုကိုကျွန်တော်မပြောတော့ဘူးဒါနဲ့ကျွန်တော်ဖူရခုတိုက်တော့မျိုးကျွန်တော်လုပ်တယ်ပြီးခါကျတော့ဒီအခြေအနေကတော့အခုကြီးအခုကကြိုက်တယ်ရမယ်ချေကျေးဇူးတင်လို့ကျွန်တော်မင်းတို့တူတော့ပြီပြီးတော့ဒီဒါရိုက်ဖက်ကိုကျွန်တော်မင်းတို့တူတော့ပြီးတော့ပြဿနာဖြစ်တဲ့ခေါင်းမှာတူတော့ပြီးတော့ကျွန်တော်တို့ပြည်ရမျိုးရုပ်တည်ရ
ဟုတ်ကဲ့ခင်ဗျကိုတက်ဆွေဝင်ကိုနေပုလာလီလိုင်းပေါ်မှာခဏနေပေးအောင်ခင်ဗျကျွန်တော်တော့ရှင်ချို့လှည့်ပေးခြင်းပါလေအရင်ဆုံးဦးခင်မောင်လွင်ကြားပါလားခင်ဗျတူတုတ်နဲ့ဆွေးနွေးမင်းများလို့ရပါပြီ
ဟုတ်ကဲ့ပါကျောင်းမှာလည်းဟာပါလာရေးဒီကျန်ကနေလည်းငါတို့ဖြစ်တယ်အရင်ကပြီးလာပါလေ။ဒါကြတိကဒီအလုံးကြီးပြင်းရှိနေတာပါလေ။ဘယ်မှာလဲပါလာရေးကိုပါလာရေးခွင့်ရချက်ကလည်းကျောင်းအားလုံးကြီးဒီအပ်ပါလေ။ဒါကြတိကလည်းပါလာရေးခွင့်ရချက်ကလည်းအခုကြီးလာလို့ဒီဒီလိုအရင်ကတည်းကဒီအလုံးကြီးပါလေ။ဒါကြတိကလည်းပါလာရေးကိုနိုင်ငံရေးနဲ့အတူတူချလုပ်ရတာလေ။ဒါကြတာလည်းဒီကနေ့ပါလာသူကအကြံပါလာရင်းရလို့ဒီအုပ်ကအကြီးလူတွေတို့ပြောပါရဲတတ်တဲ့ရေဒီနေ့ပါကြရေစစ်မှားပြီးရောမင်းကကြားလိုက်ပြတ်တယ်ပြောပါရဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒါချုပ်ပြောရမယ်တော့ဥက္ကမောင်လင်းပြောသွားရတဲ့အထက်မှာတော့သူကတော့ဥပဒေစိုးမိမှုရှိဖို့နောက်ဘာသာရေးကခွဲခြားဆက်ဆံမှုတွေမလုပ်ဖို့ဘာသာရေးကိုနိုင်ငံရေးကအသုံးချဖို့ဆိုတဲ့ဟာတွေအချက်တွေပါပါတယ်ကျွန်တော်တို့တော့ Russian တူကိုလှည့်ပေးကြပါလိမ့်ဥကြော်ကြော်ဆွေးနွေးမေးမြန်းလို့ရပါတယ်တူပါ
ဟုတ်ကဲ့ပါအတရားတော့ကျွန်တော်တို့ဒီဘာသာရေးဒီအားလုံးကိုခွဲခြားဆက်ဆံရှိခြင်းနဲ့ဒီခဏနဲ့အားလုံးဒီခဏနဲ့ဒီခင်ဗျာတို့ရဲ့နိုင်ငံတော်ဒီကိုတွားဖို့အဲ့ဒါလေးကိုကျွန်တော်လိုလားပါတယ်ကြာ
အော်ဟုတ်ကဲ့ပါအခုကြော်ကြော်ကျေးဇူးပါနောက်တရရှိတူလည်းအလှည့်တစ်ခါလေးပြလိုက်ချင်ပါလေဥကုကုအောင်ကြားပါလားခင်ဗျာဆွေးနွေးမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့
ဟုတ်ဒီတော့ဘာသာရေး user ပြန်တဲ့ user ပြန်တဲ့လူရှော့ရဲ့ lawyer တွေကြောင့်ကျွန်တော်တို့ဘာသာကိုစရစရာတော့အမှန်ပါပဲခင်ဗျာအဲ့ဒီဒီတော့ကိစ္စမျိုးကရဲတော်ကရှိခဲ့တယ်လို့နားရမှာလည်းရှိနေဦးမယ်လို့ထင်ပါတယ်။ဘာဖြစ်လို့လဲဆိုတော့အမေရိကန်ရောနိုင်ငံမျိုးမှာတော့လူငယ်ခွင့်ရှာမှုကခုချိန်ထိရှိနေသေးတာပဲလေ။ဟုတ်ကဲ့ပြတော်မြေရတော်ပါဆင
်။ဟုတ်ကဲ့ဥက္ကောင်ကျေးဇူးပါဟုတ်ပါတယ်မှန်ပါတယ်ကျွန်တော်နေရဒီဒါမျိုးဖြစ်ရတဲ့တော်မြတ်ကနိုင်ငံဒေသတော်မြတ်များမှာဖြစ်ပါတယ်ဒါပေမဲ့ဥပဒေစိုးမိုးရဥပဒေရဘယ်လောက်ထိအရေးယူနိုင်တယ်ဆိုတဲ့နေရာမှာလည်းမေးခွန်းရှိပါတယ်ကျွန်တော်တော်ရှင်တွေရဲ့ပြောဆိုချက်နဲ့ဆက်ဆက်ပြီးတော့ဥနေဖုံးလာကိုလှည့်ပေးပြီးတော့မေးမြန်းကြပါလိမ့်ဥနေဖုံးလာဦးနေဖုန်းလာလိုင်းကြပါပါလေကိုသက်ဆွေဝင်မဲ့မေးချင်ပါလေကိုသက်ဆွေဝင်အခုဆွေးနွေးသွားတဲ့တော်ရရှင်တွေကတော့တော်တော်လေးတမာတမတ်ကြကြနဲ့သူတို့ရဲ့အမြင်လေးတွေမှန်မှန်ကန်ပြောသွားပါတယ်ဒါပေမဲ့ကျွန်တော်တို့လူမှုကွန်ရက်တီတွေးသလောက်ဆိုရင်လူမှုကွန်ရက်တီပေါ်မှာဒီဖြစ်ရတဲ့ပတ်သက်ပြီးတော့တော်တော်လေးဝေဖန်ကြတာရှိတယ်ဥပမာဆိုရင်မွတ်စလင်ဘာသာဝင်တွေမွတ်စလင်ဘာသာဝင်တွေရှိတဲ့ဗလီတွေမှာမြမဗုဒ္ဓဘာသာတွေကဇီအောင်လို့ရလို့လာလို့အမင်းမျိုးတွေပေါ့နော်တဖက်ကတော်တော်လေးပြင်းပြထန်ထန်နဲ့ပြောဆိုဆွေးနွေးတာတွေလူမှုကွန်ရက်မှာတော်တော်ကျယ်ပြန့်လေးဖြစ်နေပါတယ်အဲ့ဒီအခြေအနေနဲ့ပတ်သက်လို့ကိုသက်ဆွေဝင်ဘယ်လိုမြင်ပါလဲ
ကျွန်တော်တို့ကဒီ ဟိုကိုရီးယားပြည်သူကိုဟိုထောက်ပြပေးဆိုတော့လက်မခံလဲနေတခြားပြည်တွေမှာလည်းဒါရှိနေဆိုပြီးကြိုးစားပြောရတာတွေကဒါတကယ်တမ်းတော့ဒီပြည်သူတွေအဖြစ်မဟုတ်ပါဘူး။ဒါကြောင့်မုစလင်ဒီမုစလင်ဘာသာဝင်တွေဒီပလီရှိပါလေဖေးရောက်နေတဲ့ဗုဒ္ဓဘာသာဝင်တွေဒါရှိပါဒါတွေကလို့ဒီမုစလင်ဘာသာဝင်တွေဒီကျွန်တော်မျိုးကိုဒီတပ်ပေါ်ရဲ့စီဒီရဲ့ဒီတင်ပြီးနေကြတာမျိုးလည်းရှိပါ။ဒါပေမဲ့ဒီပလီရှိပါဘာသာလူတွေကရောင်းမှုကိုပြောရလို့ရှိရတယ်။အဲ့ဒါလည်းကျွန်တော်ရှိရတယ်။ဒါကျွန်တော်တကယ်လို့ကျွန်တော်ဘူးကြည့်တယ်။ကျွန်တော်ပလီရှိမှာဘာသာလူတွေလည်းလို့ရဲဆိုတော့ကမ္ဘာကြီးလေးဒီလိုဟိုအရေးချုပ်မှုတွေရှိတော့ဘယ်တော့ဝင်စားမှာမဟုတ်ဘူးလို့ဆိုတော့ရှင်းရှင်းလေးဒီ logic ကရှင်းရှင်းလေးကိုဒါပေမဲ့အဲ့ဒီလိုခါမျိုးကိုကြောက်ဝင်ရလို့ရှိတယ်။အဲ့တော့ဒီကကျတော့ကျွန်တော်တို့ကဒီပြဿနာဖြစ်နေတာကျွန်တော်ပြောနေကြတာမုခေဘာသာဝင်မှုလို့ပြောတာဝင်မှုလို့ဆိုတာဆက်ပါလို့ရှိကျွန်တော်ဒီလိုဒီမှာရှိနေရှိနေတဲ့ foundation လို့ဒီလိုဆိုတော့ဘုရားဘာသာဝင်ဖြူရတဲ့ကြဘူးဘုရားဘာသာဝင်မှာရှိနေရှိနေတဲ့ကိုကျင့်များကြီးဆက်နေဆက်လို့ဒါရုပ်ကိုကျွန်တော်ကမေးလို့ဆုံးနေရကျွန်တော်တို့ရဘယ်လိုမျိုးနိုင်ငံမျိုးဒီဆောက်ပါလဲကျွန်တော်ဖြစ်ဖြစ်နေတဲ့ဒီလူ့ဖွဲ့စည်းရဒီပခုလူ့ဖွဲ့စည်းဆိုလို့ရှိရင်ဒီလူ့ဖွဲ့စည်းပြည်ရင်းဥပဒေကိုဒါရီရလူ့ကုထူရဆိုတာမျိုးကျွန်တော်တို့ကဝိုင်းပြီးတော့ဟိုတက်တဲ့ထောက်ပြဝေးထိုင်နေကြရတာအဲ့တော့ဒါအောင်မှကျွန်တော်တို့ကဟိုပတ်ကြိုက်လို့နားတည်ရတယ်ဆိုတာမျိုးပြောလာလို့ရှိရင်တော့ဒါတော့တိကျတိကျမရှိဘူးလို့ကျွန်တော်ယူဆတယ်အဲ့တော့ကျွန်တော်လူ့ဖွဲ့စည်းကဖြစ်နေကြတဲ့တကယ်ဖြစ်နေကြတဲ့ဒီအဖြစ်ပြက်ပြီးတော့ကျွန်တော်တို့ကအနည်းငယ်ဒီဒါလေဒီတစ်ခါလေးကြီးရဲ့ဖီလာကောင်းတယ်ရတူရကူညီရတဲ့ဂျိုင်းလေးတွေအဲ့လိုပါမျိုးကြီးနဲ့ကျွန်တော်ကကြီးနေလာလေးရတယ်တကယ်လက်တွေ့မှာကျွန်တော်တကယ်ဟုတ်နေကြရတာကျွန်တော်ဘာသာလေးကြီးရဒီဒီကောင်ကအဲ့လိုမျိုးတကယ်အတူရဆောင်ဝင်နေကြလို့လားဆိုတော့ကျွန်တော်ကကြည့်ရတဲ့ဒီကိုထုတ်ဖို့လိုပြီးလို့ယူဆတယ်ဒါကျွန်တော်ဒီဒီလိုရှိရဲ့အခြေခံဆက်ယူဆောင်လုပ်နေဖြစ်ပြရ
ဟုတ်ကဲ့ဗျာ
ဒီလိုမျိုးလူ့ကိုကြီးဒီဆောင်မယ်ဆိုလို့ရှိရင်တော့ဒီလိုဆက်ယူဆောင်လုပ်နေကိုကျွန်တော်တို့ဒီမတိဆောက်နိုင်လေးလေးတော့ကျွန်တော်တို့ဒီလိုဒီလိုရှိနိုင်တယ်ဆိုတာဖြစ်လာမှာမဟုတ်ဘူးဒါကြောင့်ဒီလိုကျွန်တော်တို့အဲ့ဒီတခုကျွန်တော်ဝိုင်းပြီးတော့ဒီတိုင်းကိုတင်ပြရတာဖြစ်ပါလေ
ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုနေဖုန်းလိုက်လေးတိုင်းပေါ်ရောက်လာပါပြီကိုနေဖုန်းလိုက်ကိုနေဖုန်းလိုက်ကိုကျွန်တော်တခုခုနသရရှင်တွေပြောတာနဲ့ဆက်ဆက်ပြီးတော့မေးတာခုနကျွန်တော်သရရှင်တွေကတော့တော်လေးတမကြကြမြင်ပါတာနဲ့ပြောဆိုသူတို့ရဲ့အမြင်ကိုပြောဆိုသွားပါတယ်ဒါပေမဲ့ကျွန်တော်ခုနကပြောလူမှုကွန်ရက်တီပေါ်မှာတော့ဒါနဲ့ပတ်သက်ပြီးတော်လေးငင်းပွားပွဲရာတွေဖြစ်နေပါတယ်ခင်ဗျာနောက်တစ်ခုကလူမှုကွန်ရက်တီပေါ်မှာအထူးဖြစ် Facebook ဆိုင်မျက်နှာပေါ်မှာရေးကြသားကြပြောကြဆိုကြတာတော်လေးကြမ်းတမ်းရှိပါတယ်အဲ့တော့ဒီအခြေအနေနဲ့ပတ်သက်လို့ဒီတုံ့ပြန်ချက်တွေနဲ့ပတ်သက်လို့ကိုနေဖုန်းလိုက်ဘယ်လိုမြင်ပါလဲခင်ဗျာ
အဲဒီ online ပေါ်မှာတော့အဲ့လိုဒီတန်အဖွဲ့အစည်းတစ်ခုကိုရှိနေတဲ့သဘောပေါ့နော်ဒီအဲဆန်တိုင်းနေဆဲဆိုရဲပြီးတော့ဒီဘာသာရေးပြိပက္ခတွေဖြစ်အောင်လဲအဲ့လိုမျိုးလှုံ့ဆော်တဲ့ပုံစံမျိုးလေးတွေကတော့တွေ့နေအောင်နော်အခုဆိုရင်မနေ့ကဆိုရင်ကျွန်တော်အဲ့ပုံတင်လိုက်တဲ့အခါမှာကျွန်တော်အောက်မှာတောက်လျှောက်အဲ့လိုလာပြီးတော့ဆဲဆိုတာမျိုးတွေပေါ့နော်နောက်တချို့ဆိုရင်လည်းအကောင့်အတူနဲ့ကိုမဟုတ်ဘူးပေါ့နော်အကောင့်အမှန်တွေနဲ့ကိုကျွန်တော်တို့ဟိုလာပြီးတော့ရှင်းသားနေတာမျိုးတွေကျွန်တော်တို့ရှိတာပေါ့နော်ရှိတဲ့အခါကျတော့ခတ်တာကလည်းအဲ့ဒီဟာတွေကလည်းကျွန်တော်တို့ကလည်းဟိုတခုဆိုရင်ကိုယ်ဟိုအပြင်၆ယောက်ကကြီးနဲ့ပြန်ဆွဲရအောင်လို့ဖြစ်နေတာ။ကျွန်တော်တို့ကလည်းအဲ့လိုမျိုးဆွဲဖို့လည်းအခြေခံမရှိတဲ့အခါကျတော့ဟိုတစ်ဖက်ကဟာကျွန်တော်ရဲ့သဘောတဘာဝကတော့ကျွန်တော်အဲ့ဒီဟာကိုလုံးဝ neglect ပဲလုပ်ထားရတာပေါ့နော်
။ဒါပေ
မဲ့လည်းအဲ့ဒါကလည်းဥပဒေအရရေးယူသောင်းတာမျိုးလုပ်တင်တာပေါ့နော်
။အဲ့တော့ကျွန်တော်ခုနတစ်ချက်တစ်ဆက်သေးမိချင်တာကဒီလူမှုကွန်ရက်တီပေါ်မှာအထူးဖြင့် Facebook ဆိုင်မနာပေါ်မှာရေးကြသားကြတာမုန်တရားတွေပြန်ပွားကြရေးကြတဲ့ကိစ္စတွေမှာဘလို့ဟန့်တာဘာလို့တချို့ကရေးသားတဲ့ခါမှာတချို့ကယူသသားပဲဒီတစ်ချက်တစ်ဖက်ကရေးသားတဲ့ဟာကိုယုံကြည်သွားတာမျိုးလဲကျွန်တော်သတိထားမိပါရယ်ခင်ဗျာအဲ့တော့ဒီအခြေအနေတွေကိုဟန့်တားနိုင်အောင်လို့လူမှုကွန်ရက်တီပေါ်မှာရေးနေရတဲ့နဲ့ပတ်သက်လို့ဘလို့ဟန့်တားနိုင်အောင်လို့အကောင်အွယ်ပြုနိုင်အောင်လို့ဘလို့များကြံပြုကြံလဲ
ကျွန်တော်တို့ကတော့လေအရင်လဲကလည်းကျွန်တော်လည်းပန်းစကားလှုပ်ရှားမှုဆိုတာမလုပ်ခဲ့ရတာကျွန်တော်တို့ကတော့လူတို့နီးနေပဲကျွန်တော်တို့ကတော့ဒါလုပ်တာပေါ့နော်လုပ်စေချင်တာပေါ့နော်အဲ့တော့တစ်ဖက်ကဥပဒေအရအရန်တင်းကျက်လိုက်တဲ့ကောင်မလည်းခုနက Facebook ကိုလာပြီးထိခိုက်မှာလို့လဲစိုးရင်လည်းဒါပေမဲ့လည်းလက်ရှိမှာတော့အဲ့လိုခုနကပြောတဲ့ဥပဒေတစ်ခုလည်းပြင်ဆင်နေတော့အဲ့ဒီဥပဒေထွက်လာရင်တော့လည်းအထိုက်အလျောက်တော့ဒီကောင်တွေကညော့သွားမယ်လို့ထင်တယ်ဒါပေမဲ့ရေရှည်အတွက်စဉ်းစားမယ်ဆိုရင်တော့ဗျာကျွန်တော်တို့ဒီလူတို့နီးနဲ့ဒီဟာတွေကိုပြန်ပြီးတော့တုံ့ပြန်တာမျိုးနောက်တစ်ချိန်က neglect လုပ်တာမျိုးနောက်ပြီးတော့ဒီကနေပြီးတော့အပြင်ကိုလုံဆောင်ရေလုံဆောင်မှုတွေကိုလည်းဒါလူတို့ကသာအသိဉာဏ်ရှိရဆိုဒါတွေကအရာမရောက်တော့ဘူးလေအဲ့တော့အဲ့လိုရေရှည်နီးနဲ့ရေတော်နီးတော့နှစ်ခုခွဲရမှာပေါ့နော်ရေတော်ကတော့မှန်ပါတယ်ဥပဒေတစ်ခုရှိပြီးတော့အဲ့ဥပဒေနဲ့ဖြည်းဖြည်းချင်းကန့်ကျွယ်ရေးယူတာမျိုးလုပ်တဲ့ ਨੇ ရေရှည်မှာဆိုရင်တော့လူလူနဲ့တုံ့ပြန်တာမျိုးလူလူကိုအသိပညာပေးတဲ့နည်းမျိုးပေါ့နော်အဲ့ရေတော်ရေရှည်နီးနဲ့နည်းမျိုးတော့ကျွန်တော်ကတုံ့ပြန်တယ
်ဟုတ်ကဲ့ဒါကတော့ခုနလူမှုကွန်ရက်တီပေါ်ကလူတွေရဲ့တုံ့ပြန်ပြောဆိုမှုတွေပေါ့လက်တွေ့ကိုနေဖြုံးလိုက်တော့အမတ်ဒီနည်းနဲ့လူကြားထဲမှာထိတွေ့ပြီးဆက်ဆံတယ်လက်တွေ့လူလူကြားထဲမှာကောဒါနည်းနဲ့ပတ်သက်လို့ခရဲကဘယ်လောက်ကြီးပါလဲ
လူလူကြားထဲမှာတော့ကျွန်တော်လည်းကျွန်တော်တင်ငန်းကျောင်းမှာကျွန်တော်နေတယ်ကျွန်တော်နေတဲ့မျိုးနဲ့ဆိုရင်လည်းကျွန်တော်မဲဆန္ဒနဲ့ဆိုတဲ့ဒီဘာလာဘောင်းတို့မျိုးပေါ့တော့နေနေတာလူအဖွဲ့ကြီးထဲမှာတော့
ဘာမှဒီဟိုဟာပြဿနာအသိပြမမှမရှိဘူးเนาะဒါပေမဲ့လည်း effect တော့နည်းနည်းတော့ဖြစ်တယ်ကွာเนาะအရင်တော့ဆိုရင်ကျွန်တော်တို့ဒီဘာသာရေးပွဲတော်တွေပေါ့เนาะဒီဟိန္ဒူပွဲဆိုရင်လည်းအကုန်ပါတယ်မြန်မာဗုဒ္ဓဘာသာပွဲဆိုလည်းအကုန်ပါကြတယ်အဲ့အစ္စလမ်ပွဲတွေဆိုလည်းအကုန်ကျွန်တော်တို့ကဒီဘာသာမျိုးခွဲခြားမှုမရှိနိုင်တဲ့လူ့ဖွဲ့ကဒီအစေးကတ်ခဲ့တယ်ပေါ့เนาะဒီ social cohesion လို့ခေါ်တာပေါ့အဲ့ဒါရှိတယ်ဒါပေမဲ့ဒီလိုမျိုးလှုံ့ဆော်တဲ့သူတွေကလှုံ့ဆော်တယ်အဲ့ဒီဟာကိုဖျောက်တဲ့ရေစမ်းမှုလည်းမတော့ဘူးဒီတိုင်းခွင့်ပြုရတဲ့ဆိုတဲ့အနေအထားကြီးကြာလာတဲ့အခါမှာဒီလူတို့ကြားထဲမှာဒီလူအဖွဲ့ကြီးရဲ့စိတ်ကအားနည်းနည်းနည်းတော့ကြောကြောကြောကြောလာတယ်ပေါ့နော်အဲ့ဒါကြီးကိုရေရှည်ဆွဲထားလို့တော့မကောင်းဘူးလားတိလားဟိုကျွန်တော်တို့ကချုပ်ကြတော့ဟိုနက်ဂလက်လုပ်တယ်ပေါ့နော်မတိကြိုးကြုံပြုထားတယ်ဆိုရင်မှလည်းဒီဟာကြီးကိုမတိကြိုးကြုံမကောင်းတဲ့ကိစ္စကြီးကိုတိတိနဲ့ဟိုမတိကြိုးကြုံပြုထားတဲ့အခါမှာသူတို့တွေကအတင်ရေပြီးလုပ်တဲ့အခါမှာဒီလူအဖွဲ့ကြီးကပါတရားမှုဖြစ်လာရဲဆိုတော့အဲ့အချင်းချင်းကြားမှာရှိတဲ့လူမှုအခြေကမှုကတနည်းနည်းနဲ့ကျွန်တော်ရော်ရဲလာတဲ့အနေအထားမျိုးလေးကျွန်တော်တွေ့ရတယ်ပေါ့နော်ဒီရခိုင်မှာဖြစ်တဲ့ကိစ္စဆိုလည်းအဲ့ဒါတွေပါတယ်ဗျာနော်ချိန်တစ်ခါတော့ဆိုရင်ဒါအားလုံးကကျွန်တော်တို့ကိုယ်တိုင်းပြည်ကြီးသားပဲဆိုတော့အနေအထားမျိုးနေပေမဲ့ခုနကပြောလို့ဒီအရန်အစွန်ရောက်ပြီးတော့ကျွန်တော်တို့ကသွားပြီးခွဲခြားဆက်ဆံလိုက်တဲ့အခါမှာကျွန်တော်တို့ကတစ်ဖက်လူတွေကိုလည်းအစိုးတစ်ဖက်စွန်းကိုတွန်းပို့လို့မျိုးဖြစ်သွားတဲ့အနေအထားမျိုးလေးတွေလည်းကျွန်တော်တို့ဒီရခိုင်ကိစ္စတွေမှာတွေ့လာရတယ်ပေါ့နော်အဲ့တော့ပြောချင်တာကတော့ဗျာဒီလိုမျိုးလူမျိုးရေးဘာသာရေးကိုအကြောင်းပြပြီးအစွန်ရောက်နေတဲ့သူတွေနိုင်ငံရေးရွေးချက်တွေနဲ့ပါတာကြီးကိုအသုံးချနေတဲ့သူတွေကိုအတုံတရာတော့ကျွန်တော်တို့အရေးယူဆောင်ရွက်ဖို့ကျွန်တော်တို့လိုအပ်လာပြီးတော့ဒီတိုင်းတော့လွတ်သွားတာအဲ့တော့ဒါရေရှည်အတွက်တိုင်းပြည်အတွက်မကောင်းတာဘူးဗျ
ဟုတ်ကဲ့ကျွန်တော်ခုနကငုံဦးတဲ့ဒီမွတ်စလင်ဈေးတဲ့ရဲ့အဖြစ်အကကိုကျွန်တော်ဥမာထားပြီးတော့မေးချင်ပါတယ်အခုဖြစ်သွားတဲ့ကိစ္စမှာအဲတချို့ဒီအမျိုးသားရေးအဖွဲ့ဆိုသူတွေကသွားပြီးတော့ကန့်ကွက်တယ်ဒါပေမဲ့ဘေးကတုံ့ပြန်ချက်ကဘာကြောင့်ရက်ကြည့်နေတဲ့အနေဒါမျိုးဖြစ်နေလာတယ်ခုမှလက်မခံနိုင်ဘူးဆိုရယ်လက်မခံနိုင်ဘူးဆိုရယ်ဟာတုံ့ပြန်မှုဘာမှဝင်ရောက်ဆွတ်ဖက်နိုင်မှုမရှိတော့အဲ့တော့လူတွေရဲ့တုံ့ပြန်ချက်ကိုကျွန်တော်သိကြပါတယ်လူတွေရဲ့ပကတိသူတို့ရဲ့အမြင်ကမွတ်စလင်ဈေးတဲ့ပုံမှာဒီလိုပဲမြင်နေကြတာလား
မဟုတ်ဘူးဒလားအဲ့လိုမမြင်ဘူးလူတို့ကလူအဖွဲ့တွေဘာလို့ဆိုအဲ့အဲ့ကျွန်တော်ပြီးတော့ဆိုအဲ့မှမူကြီးကအဲ့နေရာအဲ့မှရောင်းလို့မရတော့သူအခြားဒီရေကျော်သေးတို့ဘာလို့မှသူသွားရောင်းတယ်ရောင်းတဲ့အခါမှာအဲ့မှဗမာရောဘာသာအစားဟိန္ဒူရောကလာပြီးတော့သူ့ကိုရောင်းမှဒီမှာဗမာပြဿနာမရှိပါဘူးနော်ဟိုမှာလိုမျိုးမဖြစ်ပါဘူးအေးသေးရောင်းမှဆိုပြီးသူအကုန်လုံးလက်ပတ်ရောင်းပြီးသူကုန်းမှသူပြန်သွားတယ်ဆိုပြီးကျွန်တော်တို့ပြောတယ်အထူးကျင်တာကဟိုအစုအဖွဲ့တစ်ခုကပဲလိုက်ပြီးတော့ဒါကိုလုပ်နေတာဆိုတော့လူတို့သူတို့ကဆိုအဲ့လုံးဆောင်မှုတွေအောင်မြင်သွားတယ်တချို့နေရာတွေရရှိအောင်ရှိမှာပါဆိုတော့တချို့နေရာတွေဆိုတော့ရွာတရွာလုံးမှာဒီလိုမျိုးအစ္စလမ်ဘာသာဈေးမရောင်းရဆိုတာမျိုးတွေကတ်ထားတာတွေအစ္စလမ်ဘာသာမဝင်ရဆိုတာမျိုးတွေဒါမျိုးတွေလည်းတွေ့တော့တွေ့နေရတယ်ဒါပေမဲ့အဲ့ဒါတွေကဒီလိုမျိုးသူတို့ကြည့်ရမှုတွေအောင်မြင်သွားတဲ့နေရာမျိုးပေါ့နော်အဲ့တော့အဲ့လိုနေရာမျိုးတွေရှိအောင်ရှိရမယ်ကျွန်တော်တို့ရန်ကုန်မှာဆိုရင်တော့ရန်ကုန်လူ့အဖွဲ့ကြီးကတော့အဲ့လိုမျိုးမရှိဘူးကွာ
ဟုတ်ကဲ့
နောက်ပြီးတော့လူသားချင်းစာနာထောက်ထားမှုကိုကျွန်တော်တို့ကပို့ပြီးတော့တံမိုးထားတယ်လေဒါဘာသာရေးရကွဲစားမှုကဒါတဘာဝလျောက်ကွဲစားမှုလည်းဖြစ်နိုင်တယ်ဒါလူခွင့်ရကွဲစားမှုဖြစ်နိုင်တယ်အဲ့ပုံမှာကျွန်တော်တို့ကသိအလေးနဲ့မထားဘူးကျွန်တော်တို့ကလူခွင့်ရဆိုတာလေနောက်ပြီးတော့လူသားချင်းစာနာထောက်ထားမှုရကျွန်တော်တို့ကလူအဖွဲ့ကြီးထဲမှာပို့ပြီးတော့အားကောင်းတယ်ပေါ့နော်အဲ့တော့လူဖွဲ့ကြီးရဲ့သဘောတရားကိုတော့ကျွန်တော်ကအဲ့လိုကြီးမှုန်တိနေတယ်ဆိုတာမရှိပါဘူး။ဒါပေမဲ့လည်းခုနကဟာလေအစွမ်းရောက်သမားတွေကိုရေရှည်လွတ်ထားမယ်ဆိုရင်တော့လူဖွဲ့ကြီးပေါ်မှာအတက်ရောက်မှုကတဖြည်းဖြည်းနဲ့ကြီးလာနိုင်တာပေါ့
။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒက်လီလိုက်အစီအစဉ်အခုချိန်စီတော့လို့ပါကျွန်တော်ပောင်းဝင်ဆွေးနွေးပေးတဲ့ဥနေပုံးလက်နောက်ဦးတက်ဆွေဝင်ကျေးဇူးအများကြီးတင်ပါတယ်။တော်ရရှိနေအားလုံးလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ဒက်လီလိုက်အစီအစဉ်ဒီမှာကျွန်တော်ကပြပါဝါ
အင်္ဂါနေ့ညတရရနေလိုက်ဆွေးနွေးကန်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်။အခုတော့သတင်းအချင်းချုပ်ကိုမှတ်သတင်းထိုက်ကြေညာပေးပါမယ
်။နိုင်ငံဆိုင်ဝင်ကြီးတေလာဆန်နဲ့ဉာဏ်ရည်စမ်းသပ်ပြိုင်ဆိုင်မယ်ဆိုရင်သူနိုင်မယ်ဆိုတဲ့သဘောမျိုးအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။နိုင်ငံခြားရေးဝန်ကြီးရက်စ်တေလာဆန်ကသမ္မတထရန့်ကိုညံနေသူအဖြစ်ပြောတယ်ဆိုတဲ့သတင်းတွေထွက်လာပြီးနောက်မှာသမ္မတကအခုလိုပြောလိုက်တာပါ။သူ့အနေနဲ့တော့ဒါကသတင်းအမှားအဖြစ်ယူဆထားတဲ့အကြောင်းဒါပေမဲ့ဒီလိုသာပြောခဲ့ရုံမှန်ရင်တော့ကျွန်တော်တို့အနေနဲ့ပြန်ပြီးတော့ IQ test ဉာဏ်ရည်စမ်းဖို့လိုပါလိမ့်မယ်။ဘယ်သူနိုင်မဲဆိုတာကျွန်တော်ပြောနိုင်ပါတယ်လို့သမ္မတထရန့်ကတွစ်ဆုံမင်းမြန်ကမှပြောဆိုတာကိုဒီကနေ့အင်ကာနေထုတ် Force Magazine မှာတွေ့ရပါတယ်။အမေရိကန်ပြည်တော်စုအနောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်ကနေရာပေါင်း12ခုထက်မနည်းမှာလောင်ကျွမ်းနေတဲ့တော်မီကိုမိသက်သမားတွေအပြင်းအထန်ကြိုးစားနှိမ့်သက်နေရပါတယ်။တော်မီကြောင့်လူ10ဦးထက်မနည်းသေဆုံးပြီးထောင်နဲ့ချီတဲ့လူတွေလည်းဘေးလွတ်ရာရွှေ့ပြောင်းနေကြရပါတယ်။လူနေအိမ်နဲ့စီးပွားရေးလုပ်ငန်းပေါင်း 1,500 ထက်မနည်းမီးတဲပါသွားတယ်လို့ပြည်နယ်မိသက်အရာရှိတွေကခန့်မှန်းထားပါတယ်။အမေရိကန်ပြည်တော်စု Las Vegas မြို့မှာတနတ်သမားစတက်ဖင်ဘက်တော်ရဲ့လက်ချက်နဲ့လူ58ဦးသေဆုံးလူ900နီးပါးဒဏ်ရာရခဲ့ပြီးသတင်းတစ်ပတ်ကျော်ကြာလာပြီးမှတိုက်ခိုက်ရတဲ့အကြောင်းရင်းကိုတော့အခုချိန်ထိမသိရသေးပါဘူး။စပိန်နိုင်ငံကက်တလိုနီးယားဒေသခေါင်းဆောင်က
ဒေသလွှတ်တော်အမတ်တွေကိုအင်္ဂါနေ့မှာစကားပြောဖို့ရှိနေပါတယ်ခွက်ထွက်ရေးကိုတစ်ဖက်သက်ကြီးညာဖို့ကက်တလန်လွှတ်တော်အမတ်တွေထောက်ခံမဲ့ပေးမှာကိုစပိန်ဗဟိုအစိုးရဘက်ကတော့စိုးရိမ်နေပါတယ်ရှင
်တရင်အချင်းချုပ်ကိုမတ်တရင်ထိုက်ကြီးညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လုပ်ရေးမူကမှစုမှုဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့လယ်ရီဖရန်ကိုဖြစ်ပါတယ်ကျွန်မရှားဖောင်းပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါဗီအိုအမေရိကန်အသံအင်္ဂါနေ့ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါဗုဒ္ဓနေ့မနေ့ထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့ line 2 meter 30နဲ့40 49 50နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဗီအိုကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.